of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ် January လ22ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32, လိုင်းလမီတာ190 kHz 1595အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်ဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ထက်လက်တော်မှာဒီနေ့စတင်ကျင်းပရမှာဒီမိုကရက်အောက်လွတ်တော်ကိုယ်စားလှယ်တင်ပြကြမှာဖြစ်ပါတယ်။ဘင်္ဂါဒေ့ရှ်ရဲ့ရိုဟင်ဂျာဒုက္ခသည်ကလေးတွေကိုပညာရေးအကူအညီပေးဖို့ဘင်္ဂါဒေ့ရှ်အစိုးရကိုနိုင်ငံတကာလူ့ကွင်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတိုက်တွန်းပါတယ်။ဒီလိုထိတ်တဲရောက်တဲ့သတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ
။အခုညပိုင်းဆက်ပြီးတော့နားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းဘာတွေထဲမှာတော့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အစီရင်ခံစာထွက်လာခဲ့ပြီးတဲ့နောက်ခုတာပြင်လူတက်မှုနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရကအခုလိုပြောပါတယ်။
ဒီလိုကြီးကကျွန်တော်တို့ပြပောက်ဆောင်လည်းကြည့်တယ်အစီအစဉ်ကြီးပြင်ခါကခပ်ပေါ်လာနေပါလေသူတွေကသိုးပေါ်မှုအားလည်းကြည့်တယ်ဟိုလိုလိုနေရ
ဒီသတင်းနဲ့အတူအမေရိကန်ပြည်ဝင်ခွင့်ဗီဇာကန့်သတ်ခံရနိုင်တဲ့စီးရင်တိုးချဲ့ဖို့ရှိတာမှာမြန်မာနိုင်ငံပါတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာတာဝန်ရှိသူတွေကိုအသိပေးထားတာမျိုးမရှိဘူးလို့မြန်မာအမတ်ကြီးကပြောတဲ့အကြောင်းကြောက်ဖြူစီးပွားရေးအထူးဆုံးစီမံကိန်းအကြောင်းပြည်သူတွေကိုချပြဖို့တောင်းဆိုချက်နဲ့လိင်တူချစ်သူတွေရဲ့အခွင့်အရေးတွေကာကွယ်ပေးဖို့လိုအပ်နေတဲ့အကြောင်း LGBTQ ပွဲတော်ကျင်းပမယ်တက်ကြွလှုပ်ရှားသူတွေကပြောတာတွေဒီအကြောင်းတွေကိုနားဆင်ကြရမှာပါအခုရေဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ထက်လက်တော်မှာကျန်းနာစစ်ဆေးမဲ့လုပ်ငန်းစဉ်အတွက်စီးမင်းတွေကိုပြင်းထန်ဆွေးနွေးခဲ့ပြီးတဲ့နောက်ဒီနေ့ပထမနေ့မှာတော့ဒီမိုကရက်အောက်လွတ်တော်ကိုယ်စားလှယ်ကတင်ပြကြမှာဖြစ်ပါတယ်။ထက်လက်တော်လူမျိုးစုရီပက်ဘလီကန်ခေါင်းဆောင်မစ်မက်ကွန်နဲတင်သွင်းခဲ့တဲ့စီးမင်းတွေကိုတော့မနေ့တနေ့ထိုးလောက်တဲ့အထိလွတ်တော်မှာအပြင်းထန်ညှဉ်းပန်းခဲ့ပြီးတဲ့နောက်ဒီမိုကရက်ကိုယ်စားလှယ်58ယောက်ကကန့်ကွက်ခဲ့ပေမဲ့ရီပက်ဘလီကန်ကိုယ်စားလှယ်53ယောက်ရဲ့ထောက်ခံမဲနဲ့အတည်ပြုလိုက်တာပါ။ကျန်းသာစစ်ဆေးမှုမှာအထောက်အထားအချက်လက်တွေပေးအပ်ဖို့နဲ့သမ္မတထရန့်အစိုးရတာဝန်ရှိသူတွေကိုစင့်ခေါ်ဖို့ပါဝင်လူနည်းစုဖြစ်တဲ့ဒီမိုကရက်တွေကတင်ပြတဲ့ပြင်ဆင်ချက်တွေကိုအခြေတင်ဆွေးနွေးခဲ့ပြီးတဲ့နောက်မဲခွဲလိုက်တာလည်းဖြစ်ပါတယ်။အထက်ကဒီမိုကရက်တွေဘက်ကတင်ပြတဲ့ပြင်ဆင်ချက်တွေကိုတော့လူများစုဖြစ်တဲ့ရီပက်ဘလီကန်တွေကငင်းပယ်ခဲ့တာပါ။တယ်လို့ကျန်းမာမှုမှာထောက်ထားရတဲ့တက်တည်တင်ပြမှုစီးမင်းနေနဲ့ပတ်သက်လို့ငင်းကုန်နေပေမဲ့နောက်ဆုံးရလဒ်ကတော့အများစုဖြစ်ထင်ချုပ်ထားတဲ့ Republican ကိုယ်စားလှယ်ပေါ်မှာသာမူတည်နေပါတယ် Republican Party ကကိုယ်စားလှယ်ထဲမှာတော့သမ္မတကိုဆန့်ကျင်မဲပေးမဲ့သဘောထားမျိုးထုတ်ဖော်ပြောဆိုသူမရှိသေးပါဘူးဆူဇလန်နိုင်ငံ Davos မြို့ကကမ္ဘာစီးပွားရေး Forum တက်ရောက်နေတဲ့သမ္မတ Trump ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းနဲ့ဆွဆွဲချက်တွေကအလိမ်ညာရည်သာဖြစ်ကြောင်းပြောဆိုခဲ့ပြီးရလဒ်ကဖယ်ရှားဖို့ကြိုးပမ်းမှုတွေကတိုက်ခိုက်မဲ့လို့ရဖြစ်နေတယ်ဝေဖန်ပြောဆိုကြပါရဲ့
အမေရိကန်ပြည်ဝင်ခွင့်တားမြစ်မဲ့ခီးသွားတားမြစ်ချက်ထဲနောက်ထပ်နိုင်ငံတချို့ကိုထပ်ပြီးထည့်သွင်းဖို့အမေရိကန်အစိုးရကပြင်ဆင်နေပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ကမ္ဘာကြီးမှာဖြစ်နေတဲ့အခြေအနေတွေကြောင့်အမေရိကန်ပြည်ထောင်စုလုံခြုံဖို့လိုအပ်တယ်လို့ဆွစ်ဇာလန်နိုင်ငံ Davos မြို့မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတထရမ့်ကပြောကြားသွားတာပါ။ခီးသွားတားမြစ်ချက်ထဲဘယ်နိုင်ငံတွေကိုထည့်သွင်းမှလဲနိုင်ငံဘယ်နှခုပါမလဲဆိုတာကိုတော့သူကပြောခြင်းမရှိပါဘူး။အစိုးရကမကြာခင်ကြေညာမယ်လို့သာပြောပါတယ်။လွန်ခဲ့တဲ့3နှစ်ထဲကအမေရိကန်ထုတ်ပြန်ထားတဲ့လက်ရှိခီးသွားတားမြစ်ချက်ထဲမှာအီရန်၊လီဗျာ၊ဆိုမာလီယာ၊စီးရီးယား၊ယေမန်၊ဗင်နီဇွဲလားနဲ့မြောက်ကိုရီးယားနိုင်ငံတို့ပါဝင်ပါတယ်။ဥပဒေကြောင်းကနေစိန်ခေါ်တရားစွဲမှုတွေရှိခဲ့တဲ့တားမြစ်ချက်အရာအဲ့ဒီနိုင်ငံတွေကနိုင်ငံသားတွေအမေရိကန်ထဲပြည်ဝင်ခွင့်ကိုတတ်မှတ်ထားပါတယ်၊ကန့်သတ်ထားပါတယ်။မကြာခင်ကြေညာမဲ့ခီးသွားတားမြစ်ချက်ထပ်တိုးစီးရင်နဲ့မှမြန်မာနိုင်ငံပါဝင်တယ်လို့ Politico သတင်းဆောင်ပါတစ်ခုထဲမှာတော့ဖော်ပြထားပါတယ်။အခုလိုမျိုးခီးသွားတားမြစ်ချက်ထဲနိုင်ငံတစ်တွေထွက်သွင်းမြဲအကြောင်းအပြင် EU ဥရောပသမဂ္ဂနဲ့ကုန်သွယ်ရေးသဘောတူညီချက်အစ်တွေရဖို့ညှိနှိုင်းမှုတွေမကြာခင်စတင်မယ်လို့လည်းသမ္မတထရမ့်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်တွေရခဲ့ပြီဖြစ်လို့အခုဥရောပဘက်ကအာရုံစိုက်နေတယ်လို့သမ္မတထရမ့်ကပြောပါတယ်။အင်္ဂါနေ့ကအမေရိကန်သတင်းဌာနတွေနဲ့လုပ်တဲ့မေးမြန်းခန်းတွေမှာတော့ EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့အမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီမှုတစ်ရအောင်မလုပ်ရင်ဥရောပကတင်သွင်းတဲ့ကားတွေကိုသွင်းကုန်ခေါ်25ရာခိုင်နှုန်းကောက်ခံမယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ
်။လူကိုယ်ရောက်သေဆုံးပြီးတရုတ်နိုင်ငံနဲ့ပြည်ပနိုင်ငံတွေမှာပါလူပေါင်းရာချီကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီနေ့ရေးပေါ်အစည်းအဝေးခေါ်ယူထားပါတယ်။တရုတ်နိုင်ငံဝမ်မြို့ကဆက်လိုက်တဲ့ virus ပိုးပြန့်နှံ့မှုဟာနိုင်ငံကရေးပေါ်ကျန်းမာရေးပြဿနာဖြစ်ကြီးညာသင့်မသင့် WHO ကဆုံးဖြတ်မယ်လို့လည်းမျှော်လင့်ရပါတယ် virus ပိုးသစ်ပြန့်ပွားမှုကြောင့်ကျန်းမာရေးဝန်ထမ်း15ယောက်ပါဝင်လူပေါင်း440ထက်မနည်းကူးစက်ခံရပြီးတရုတ်နိုင်ငံထဲမှာသာမကဂျပန်တောင်ကိုရီးယားထိုင်းထိုင်ဝမ်နဲ့ဦးနောက်ဆုံးအမေရိကန်ပြည်သူနောက်ပိုင်းဝါရှင်တန်ပြည်နယ်မှာလည်းပထမဆုံးအကြိမ်ကူးစက်ခံရသူတွေကိုတွေ့ရှိထားတာပါဒီနိုင်ငံဝူဟန်မြို့ကနေစီအက်တယ်မြို့ကိုပြီးခဲ့တဲ့ရက်ပတ်ထဲပြန်လာတဲ့အမျိုးသားတူဟာနမိုနီးယားဆွေးအောင်ရောဂါခံစားခဲ့ရပြီးနောက်ဆေးရုံတင်ကုသပေးခဲ့ရကြောင်းလဲကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီမှာထွန်းကတော့ virus ပိုးသစ်ပြန့်နှံ့မှုကိုရင်ဆိုင်ဖို့အမေရိကန်မှာအစီအစဉ်ရှိတဲ့အကြောင်းနဲ့ရောဂါကူးစက်မှုထိန်းချုပ်ရေးဌာနကကျွမ်းကျင်ပညာရှင်တွေရဲ့အရေးချင်းကိုလည်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့သတင်းစာရှင်းလင်းပွဲတွေမှာချီးကျူးပြောဆိုထားပါတယ်။
ဩစတြေးလျနိုင်ငံက New South Wales နဲ့ Victoria ပြည်နယ်တွေမှာဒီကနေ့တဲမုံတိုင်းတွေတိုက်ခတ်ခဲ့ပါတယ် New South Wales ပြည်နယ်တွေကတချို့မြို့တွေဆိုရင်လိန်ပေါ်ရောင်တဲတွေကောင်းကင်မှာဖုံးလွှမ်းသွားခဲ့ပါတယ်တချို့နေရာတွေမှာမီတာ200လောက်အဝေးကိုတောင်ကောင်းကောင်းမမြင်ရတော့တဲ့အတွက်ရင်ပေါင်းတွေကိုသတိထားကြဖို့ရဲကသတိပေးခဲ့ပါတယ်တနင်္ဂနွေနေ့ကဆိုရင်ဒုတိယအကြိမ်တဲမုံတိုင်းတိုက်တာဖြစ်ပါတယ်ကမ်ဘာရာမြို့တော်လေးစိတ်နားမှာလည်းဒီကနေ့တော်မီလောင်ခဲ့လို့တချို့ဒေသခံတွေဘေးကင်းရာကိုယာယီပြောင်းရွှေ့ခဲ့ကြရပါတယ်ကမ်ဘာရာမြို့အရှေ့ပိုင်းရပ်ကွက်တချို့ကလမ်းတွေကိုအာဏာပိုင်တွေပိတ်ထားခဲ့တယ်လို့လူတွေကိုမလာကြဖို့လဲတားမြစ်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီတားမြစ်ချက်သတိပေးချက်တွေကိုတနိုင်လောက်ကြာမှာတော့ရှော့ချခဲ့ပါတယ်ကမ်ဘာရာမြို့အပါအဝင်နိုင်ငံအရှေ့တောင်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းတွင်အပူရော့ပြီးမိုးတွေရွာခဲ့လို့တော်မီနှိမ့်သက်နေတဲ့မိသက်သမားတွေအတွက်တတ်တာရရခဲ့တာပါဒါပေမဲ့အပူချိန်ဟာဒီကနေ့ပြန်လည်မြင့်တက်နေတယ်လို့လေပြင်းတွေတိုက်ခတ်နေပါတယ်နယူးဆောက်သွေးပြည်နယ်နဲ့ကရက်ဆောက်သော်ဆွေးလျက်ပြည်နယ်မြောက်ပိုင်းမှာတနအီလေတိုက်နှုံးကို80ကီလိုမီတာနဲ့တိုက်နေပြီးတော့လေပြင်းတွေတိုက်နိုင်တယ်လို့ဒေသခံမိုးလေဝသဌာနကခန့်မှန်းထားပါတယ်ဩစတြေးလျနိုင်ငံအရှေ့တောင်ဘက်မှာတော်မီတွေလောင်ကျွမ်းနေတဲ့အတွက်ခီးသွွားလုပ်ငန်း၊လေယာစိုက်ပျိုးရေးလုပ်ငန်းအထူးသဖြင့်နိုးနဲ့နိုးထွက်ပစ္စည်းလုပ်ငန်းတွေအတော်လေးထိခိုက်နေပါတယ်
Your American တန်ညဘက်မြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ Your American တန်ညမပိုင်းအစီအစဉ်ရဲ့ပုံထုနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်ကလေးတွေကိုပညာရေးကူညီပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာကလေးတွေပညာသင်ကြားခွင့်ရရေးဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းတဲ့လှုပ်ရှားမှုကိုလည်းစတင်လိုက်တာပါ။ထောင်ထောင်ချီတဲ့ရိုဟင်ဂျာကလေးတွေဟာမြန်မာနိုင်ငံမှာသာမကဒုက္ခသည်ဖြစ်ခလုံးနေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းပညာမတင်နိုင်မဲ့ဖြစ်နေရတဲ့အကြောင်းလည်းပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ကဒုက္ခသည်စခန်းတွေမှာတန်းဝက်လောက်ရှိတဲ့ရိုဟင်ဂျာကလေးတွေဟာပညာမတတ်တဲ့မျိုးဆက်တခုဖြစ်လာနိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့လည်းပြောဆိုထားတာပါ။ပညာမတတ်ပဲကြီးပြင်းလာတဲ့ကလေးတွေအနေနဲ့ငွေစည်းဝါးမကုန်မှုလူမောင်ကုန်မှုလက်နက်ကန်ဖွဲ့စည်းကဖွဲ့စည်းတွေကစီယုံသိမ်းသွင်းမှုတွေပါဝင်ကြီးလေးတဲ့ရာဇဝတ်မှုခင်းတဲ့လုပ်ရည်တွေမှာအတုံးချခံရနိုင်တယ်လို့လည်းသတိပေးထားပါတယ်။တင်တော်တဲ့ဗာရာစကားနဲ့တင်ယုံညင်းနဲ့ထောက်ကူရင်းနဲ့ပညာသင်ကြားပေးနိုင်မယ်ဆိုရင်ရင်းရကလေးအနေနဲ့သူတို့ရပိုင်ခွင့်ခွင့်ရရရှိခံစားနိုင်လို့သူတို့နေထိုင်ရာလူမှုတိုင်းဝိုင်းနဲ့စီးပွားရေးမှာလည်းထောက်ကူဖြစ်လာနိုင်တဲ့အကြောင်းပြောဆိုထားတာပါရင်းရကလေးတွေပညာသင်ကြားဝင်ရာရေးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကို Amnesty International ကဝက်ဘ်ဆိုက်ဆာမျက်နှာကနေစာရေးသားတိုက်တွန်းကြဖို့လည်းစီစဉ်ထားပါတယ်ရင်းရကလေးတွေကိုပညာသင်ကြားခွင့်ပေးတာဟာနေရပြည်ရေးလုပ်ငန်းစဉ်တွေမှာဟန်တာမဖြစ်နိုင်တဲ့အကြောင်းလည်းဖွဲ့ရထုတ်ပြန်ချက်ထဲမှာဖော်ပြခဲ့တာပါမြန်မာစစ်ရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားရင်လည်းဒုက္ခတွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်အကြောင်းပြောဆိုထားတာဖြစ်ပါတယ်
လပနနိုင်ငံဘေရွတ်မြို့တော်မှာအစိုးရအသစ်ဖွဲ့စည်းနေတဲ့လွှတ်တော်စာဦးအပြင်မှာဒေါသတကြီးဆန္ဒပြသူတွေကိုလုံခြုံရေးတွေကမျက်ရည်ယိုဘုံးတွေမိသက်ပိုက်တွေတုံလူစုခွဲခဲ့ပါတယ်အစိုးရအသစ်ကိုဆန္ဒပြတဲ့အနေနဲ့မနေ့အစောကြီးတည်းကလွှတ်တော်စာဦးနာကိုဆန္ဒပြသူတွေချီတက်ဆန္ဒပြခဲ့ကြတာပါဝန်ကြီးချုပ်ဟာဆန်ဒါယက်အစိုးရအသစ်ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြသူတွေကဂဲရီဒုတ်တွေမိရှုမိဘန်းတွေနဲ့ရဲတွေကိုပစ်ပေါက်ပြီးလွှတ်တော်စာဦးအပြင်မှာကာစီထားတဲ့တန်ဆူးကျိုးတွေကိုဖယ်ရှားဖို့ကြိုးစားခဲ့ပါတယ်အရင်ဝန်ကြီးချုပ်စာရိတ်ထားပြီးခဲ့တဲ့အောက်တိုဘာလကနှုတ်ထွက်သွားခဲ့တာကြောင့်အခုဝန်ကြီးချုပ်တည်းရဲ့အဆိုအရတက်လာတာပါ နိုင်ငံ ရေး ပြုပြင် ပြောင်းလဲမှု အလုံးစုံ လုပ်ဖို့နဲ့ နိုင်ငံ မှာ ကျုံနေရတဲ့ စီးပွားရေး ဗန္ဓာရေး အကျပ်အတည်းတွေကို ဖြည့်ရှင်းနိုင်မဲ့ ပညာဓာတ်တွေနဲ့ အစိုးရအ သက်ကို ဖွဲ့စည်းဖို့ ဆန္ဒပြသူတွေက တောင်းဆိုနေကြတာ ဖြစ်ပါတယ် ဗန္ဓာရေး အကျပ်အတည်းကြောင့် လက်မတော်မှန်တွေမှာ ငွေ အထောက်အကူကို ကန့်တတ်ထားသလို လက်မတော် ငွေကြေး တန်ဖိုးလဲ ထိုးကြနေပါတယ် လုပ်ငန်းတွေမှာလဲ ဝန်ထမ်းတွေ လျှော့နေသလို ငွေကြေး ဖောင်းပွားမှု နှုန်းကလဲ မြင့်တက်နေပါတယ်
နျူကလီးယားနဲ့မစိုင်းလုံးစမ်းသပ်မှုတွေကိုစမ်းခံထားဖို့ဂရုပြုထားတာတွေကိုဆက်လက်လိုက်နာတော့မှာမဟုတ်တဲ့ကြောင်းမြောက်ကိုရီးယားကပြောလိုက်ပါတယ်။နျူကလီးယားရေးဆွေးနွေးမှုတွေနဲ့ပတ်သက်လို့ပြည်ရဲ့နှစ်ကောင်မှာနောက်ဆုံးထားကမ်းလှမ်းချက်တွေကိုအဆုပြုဖို့အမေရိကန်ဘက်ကဖြစ်ခွက်ခဲ့တယ်လို့လူသားချင်းစာနာစိတ်ခင်းတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုဆက်လက်ချမှတ်ထားတဲ့အတွက်
ကျွန်တော်တို့ကတော့ဒီကနေ့ဆုံးဖြတ်လိုက်တာကြောင့်လူခွေရဲ့ဖွဲ့ရဲ့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ပြောင်းခွေစုဆိုတဲ့တက်ချက်တယောက်ကပြီးခဲ့တဲ့နှစ်တုန်းကခွင့်ရကာလအတွင်းမှာထိုင်းနိုင်ငံမှာအမျိုးသားကနေအမျိုးသမီးအဖြစ်ခွဲစိတ်လင်းပြောင်းခဲ့တာပါ။လင်းကပြောင်းခဲ့တဲ့စစ်မှုထမ်းတရားကိုတက်ထဲကထုတ်တဲ့မတင်ခုံခွဲကဆုံးဖြတ်တာတောင်ကိုရီးယားမှာဒါပထမဆုံးအကြိမ
ဘုရုနေညာပိုင်းထိတ်တန်းရနေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်နားဆင်ကြရပါမယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိတအစီရင်ခံစာထွက်လာခဲ့ပြီးတဲ့နောက်တပ်မတော်ဘက်ကမှားယွင်းလှုပ်ဆောင်ချက်တွေအတွက်ဆက်လက်စုံစမ်းစစ်ဆေးသွားမယ်လို့တပ်မတော်ဘက်ကပြောပါရတယ်။ဒါပေမဲ့အခုလိုစစ်ခုံရုံးကစစ်ဆေးနေစေဘူးတီတော်မြို့နယ်ကုတာပြင်လူတက်မှုမှာတော့ပွင့်လင်းမြင်သာမှုမရှိဘူးလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါရတယ်။အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရရှင်။ဟုတ်ကဲ့ပါ။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်
ICOE ရဲ့အပိတအစီရင်ခံစာနဲ့ဆက်လက်ရင်းပြီးရခိုင်ပြည်နယ်တွင်တပ်မတော်ကနယ်မြေတည်ငြိမ်မှုစစ်ဆင်ရေးဆောင်ရွက်ရမှာကိုယ်ကဲမှုအစစ်စစ်မှာမှားယွင်းစွာလှုပ်ဆောင်သူတွေကိုစုံစမ်းစစ်ဆေးရေးခုံရုံးကဆက်လက်စုံစမ်းစစ်ဆေးသွားမယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စုံမင်းထွန်းကပြောပါတယ်။
ကျွန်တော်တို့ကဒီအစီအစဉ်အစီအရာမှာထပ်ပေါ်နေတော့ဖန်နဖန်ငါရဲ့နေကတဲ့ကျွန်တော်ခုတ်ပြန်ထားတဲ့ထုတ်ပြန်တဲ့တဖုံရှိပါတယ်။အဲ့ဒါတော့ဒီလိုကုသနေပိစာနဲ့ပတ်သက်ပြီးစတင်စစ်ဆေးတော့မယ်ဆိုတဲ့ထုတ်ပြန်ချက်ဖြစ်တဲ့အဲ့ထုတ်ပြန်ပေးရနောက်ဆုံးပြောတာ အကြံတော်သားတပ်ပြီးစစ်ဆေးလို့ရတယ်ပြေဝဒီပေါင်းဆောင်ရွက်ခဲ့ပါတယ်အပြင်လိုအပ်တဲ့အချက်လည်းထောက်ထားပြီးဟောဒါပြေဝဆောင်ရွက်ခဲ့တယ်အဲတော့သူရောက်ချင်းနေကြုံကနေလို့ကြောင်းခံရတဲ့ဟာလေးဒီလိုလောက်ဆောင်ပေးခဲ့ပါတယ်ပြည်ထောက်ထားခံလို့လည်းပုံလို့ရှိရင်စစ်တရားရဲ့ကြက်ပြင်းရည်ရည်ရည်ပဲလက်ဆောင်ရတော့မှာဖြစ်ပါတယ်အကြံတော်မှာလည်းမင်္ဂလာကွေးရည်ရည်ရည်ဒီလိုလုံးလုံးရည်
ဒီနေ့ကတော့ဆက်ရှိခုနှစ်စုလိုင်လကမြန်မာအစိုးရကနေဖွဲ့စည်းပေးခဲ့တဲ့အဖွဲ့ဝင်၄ဦးပါလှူလတ်တော်စုံဆောင်ရေးကော်မရှင်ICOEရဲ့အပိဓာတ်စင်ခန်းစာကိုနှစ်ထောင်၂၀ပြည့်နှစ်ဇန်နဝါရီလ၂၀ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။တမရိုနေနဲ့ဗူဒီတောင်မြို့နယ်ကုဒါပြင်ကြေးရွာဖက်တပ်ပြမှုနယ်ပတ်သက်လို့စစ်ခုံရုံးဖွဲ့စစ်ဆေးဖို့နိုဝင်ဘာလ၂၅ရက်နေ့ကတမရို
ီညာဆောင်းကားစစ်ဆေးမှုပြီးဆုံးတာနေဖြစ်ပါတယ်။တို့တရားခံတဲ့ပတ်ဒီညာဆက်လက်ဆွေးနွေးပါမယ်။ဒီပြီးရတော့ကျွန်တော်ဒီကာမတရားရုံးနဲ့အတူတူပါကြ။ကျန်တဲ့စင်မိတာရှိနေ၊ဆက်မှစင်မိတာရှိနေတယ်။ဒီအဆောင်တွေရလို့ဆိုတော့တရားရုံးရဲ့ဆုံးဖြတ်ချက်ကြီးထွက်လာပါလိမ့်မယ်။အဲ့ဒီအခါမှာလည်းကျွန်တော်အင်းထုတ်ပြန်တာလေးဆောင်ရပေးပါမယ်။
ပူရီတောင်မြို့နယ်ကူတာပြင်စစ်တရားရုံးကျမ်းနာမှုကိုပူရီတောင်နယ်မြေခံတိုင်ရင်တန်းမှာ2019နိုဝင်ဘာလမှာစတင်ခဲ့ပေမဲ့မြန်မာစစ်သားဘက်ကပဲတူပဲဝါဗန်နူးကျူးလွန်ခဲ့တာတရားလူတရားခံထွက်ဆိုချက်တွေကိုတော့ထုတ်ဖော်ခြင်းမရှိခဲ့ပါဘူးဒီစစ်ဆေးမှုကိုလာရောက်နားဆောင်တဲ့ဒေသက264ယောက်ရှိတယ်လို့လဲတမတော်ကသတင်းထုတ်ပြန်ထားတာပါဒါပေမဲ့ဒီလိုတမတော်ရဲ့ခုံရုံးစစ်ဆေးမှုမှာ
ပိုလင်းမြင်တာမှုအားနည်းနေတယ်လို့ပူရီတောင်မြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆောင်အောင်သိန်းကပြောပါတယ်ဘလူတွေပါတယ်ဆိုတာလေးကျွန်တော်တို့မသိဘူးစီစီမုံဆိုတဲ့မြန်မာကျွန်တော်တို့ပါဝင်ပူပေါင်းပို့တဲ့ကိုကျွန်တော်တို့မသိကြဘူးနော်2019ခုနှစ်တမရော်ကနေမီရှင်းလင်းရေးလှုပ်ဆောင်မှုအတွင်း မောင်တော်မျိုးနဲ့အင်ဒင်းရွာမှာမွတ်စလင်မျိုးရန်ဆယ်ဦးကိုတပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းထွက်ပေါ်လာတဲ့အတွက်ပါဝင်ပတ်သက်သူတွေကိုစစ်ခုံရုံးကနေအေးအေးယူမှုတွေလှုပ်ဆောင်ခဲ့ပါတယ်သူတို့ကိုအပြစ်ဒဏ်ဆန်တဲ့ချမှတ်ခဲ့ပေမဲ့တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့လူချင်းချမ်းသာခွင့်အမိန့်နဲ့တနစ်မပြည့်ခင်ပြန်လည်လွတ်မြောက်လာခဲ့ပါတယ်တမရော်ကနေမီရှင်းလင်းရေးလ
ဒီနေ့ကျွန်တော်တို့ရကလက်မခံခဲ့ပေမဲ့ဒီစစ်ပြေးဒုက္ခတွေကိုနေရရင်ပြန်နိုင်ရေးအတွက်နိုင်ငံတကာဖွဲ့စည်းတွေနဲ့ချိတ်ဆက်ဆောင်ရွက်နေပါတယ်လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE အပိဓာတ်စေခံစာမှာဖော်ပြထားတဲ့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကန်ပြည်ပခတ်တွေတွင်ပစ္စည်းဥစ္စာဖြည့်ဆည်းခံရတာတမမဟုတ်လူရတာတမမဟုတ်အရသားတွေကကျူးလွန်ခဲ့တဲ့တခြားရာဇဝတ်မှုကြီးတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့ဖြစ်တယ်လို့သမ္မတရုံးကနေထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံကိုရင်ပြောပြသွားတာပါရှင်အခုတော့အမေရိကန်ပြည်ဝင်ခွင့်ဗီဇာကန့်သတ်နိုင်ငံရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါသလားဆိုတာလည်းကြေညာရအောင်ပါအမေရိကန်ပြည်ထောင်စုပြည်ဝင်ခွင့်ဗီဇာကန့်သတ်နိုင်ငံစီးရင်တိုးချဲ့သွားဖို့ရှိတာမှာမြန်မာနိုင်ငံပါတယ်ဆိုပြီးသတင်းတွေထွက်နေတာနဲ့ပတ်သက်လို့အမေရိကန်ဘက်ကမြန်မာနိုင်ငံတာဝန်ရှိသူတွေကိုတစုံတရာပြောဆိုသိပေးထားတာမျိုးမရှ
ဦးကိုသားညဦးကဆက်ပြီးတော့ပြောပြပေးမှာပါရှင်
။အမေရိကန်ပြည်တွင်းမှာကိုအငင်းပွားစရာဖြစ်နေတဲ့ပြည်ဝင်ခွင့်ထိန်းချုပ်ကန့်သတ်တဲ့နိုင်ငံစင်းကိုသမ္မတထရန့်ဆိုရအနေနဲ့ထပ်မံတိုးချဲ့ဖို့ရှိပြီးတော့ဒီထက်မှမြန်မာနိုင်ငံလည်းပါဝင်လဲဆိုပြီးတော့အမေရိကန်နိုင်ငံရေးတွေကိုစောင့်ကြည့်ရေးသားတဲ့ political ကရေးသားဖော်ပြလိုက်တာပါ။ဒါမှမဟုတ်ဒီစီးရင်ကိုအမေရိကန်ဆူရဘက်ကတရားဝင်ထုတ်ပြန်တာမျိုးမရှိသေးဘူးလို့မြန်မာပါဝင်မပါဝင်ဆိုတာကိုလည်း VOE ကနေပြီးတော့တိကျတိပြလို့မရသေးပါဘူး။အမေရိကန်နိုင်ငံဆိုင်ရာမြန်မာတာဝန်ကြီးဥအောင်လင်းကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့သူတို့ကိုအမေရိကန်တာဝန်ရှိသူတွေဘက်ကတိပီးပြောဆိုတာဘာမှမရှိသေးဘူးလို့ VOE ကပြောပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကရကျွန်တော်တို့ရဲ့အဓိကဆက်သွယ်နေတဲ့ဌာနဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတရားတော့ဘာမှမကြားဘူး။ဒါနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံအစိုးရရဲ့ဆုံးဖြတ်ချက်တာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့အမေရိကန်အစိုးရနဲ့အများအားပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့ဟာလည်းသူတို့ကိုအသိပေးတာပြီးတာဖြစ်ပါတယ
်။ဟုတ်ကဲ့
။ဒီကနေ့လည်းသူတို့ကန့်သတ်မှုလုပ်တယ်ဆိုတဲ့ဟာကလည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်ဒါရရင်နဲ့သူတို့ကနေပြီးတော့တစ်ဖက်တည်းနေပြီးတော့ကြင်ညာထားခြင်းဖြစ်ပါတယ
်။လက်တလုံးမှာလည်းမြန်မာနိုင်ငံမှာပြောင်းလဲတွေတချို့ရှိပြီးတဲ့နောက်မြန်မာအမေရိကန်ဆက်ဆံရေးတိုးတက်ကောင်းမွန်လာစေဖို့အမေရိကန်တန်တမာညီဘက်ကကြိုးပမ်းနေတာတွေရှိပါတယ်။မြန်မာနိုင်ငံဘက်ကအမေရိကန်နိုင်ငံကြီးလေးလာတဲ့အဖွဲ့တွေအတုတ်လိုက်အမေရိကန်ပြည်တော်စုကိုလာရောက်တာရှိတယ်လို့ပဲပြည်တိုင်းနဲ့ပတ်သက်လို့လည်းမြန်မာကျောင်းသားတွေကိုအမေရိကန်မှာလာရောက်တင်ကြားဖို့ဖိတ်ခေါ်တာတွေမပြတ်ရှိနေတာပါအမေရိကန်ပြည်တော်စုမှာအဆင့်မြင့်ပညာသင်ကြားလို့တဲ့မြန်မာလူငယ်ကျောင်းသူကျောင်းသားတွေအတွက်ပညာရေးဆိုင်ရာအခွင့်အလမ်းကောင်းတွေရရှိဖို့ပညာရေးပြပွဲကိုနှစ်စဉ်စီစဉ်ကျင်းပပြီးတဲ့အကြောင်းအမေရိကန်တန်မာကြီးစကော့မာဆီယာကပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံသားတချို့ကိုအမေရိကန်ကနေပြီးတော့ထန်နေပြန်ပို့ဖို့စီစဉ်ဆောင်ရွက်တဲ့နေရာမှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုပြီးတော့အမေရိကန်ဘက်ကအရင်နှစ်တွေတုန်းကဆွဆွဲခဲ့တာတွေရှိခဲ့ပြီးပါတယ်။ဒီကိစ္စမှာလည်းမြန်မာနိုင်ငံဘက်ကအပြည့်အဝပူးပေါင်းခဲ့တာပါလို့မြန်မာတမ္မကြီးဥအောင်လင်းက view ကိုပြောပါတယ်
။ဒီလူမြန်မာနိုင်ငံကိုပြန်ပို့တဲ့လူတွေကဆိုလို့ရှိရင်လည်းဒုက္ခတွေအနေနဲ့ရောက်လာခဲ့ပြီးတော့ဘယ်နိုင်ငံကမှသူတို့နိုင်ငံကနေပြီးတော့လက်မခံနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ကဆိုလို့ရှိရင်မြန်မာနိုင်ငံသားဟောင်းတွေပြန်ပြီးတော့လက်ခံတဲ့သဘောထားကြီးစွာနဲ့ပြန်ပြီးတော့လက်ခံခြင်းဖြစ်ပါတယ်။
ဟုတ်ကဲ့နောက်တစ်ချက်ကမြန်မာနိုင်ငံကနေပြီးတော့လာတဲ့ဗီဇာလာတဲ့ဝင်တဲ့လူတော်များများတချို့ဒီမှာနေထိုင်တဲ့ခါမှာဟိုတက်တန်းကုန်တဲ့အထိတက်တန်းလွန်တဲ့အထိနေထိုင်တာမျိုးတွေလည်းကျွန်တော်ကြားပါတယ်အဲ့ဒါ ਈ ਨੇ ပတ်သက်လို့ရော
အဲ့ဒါ ਨੇ ပတ်သက်ပြီးတော့ဒါကတော့တူဦးချင်းပုံကူရင်းနဲ့ဆိုင်ပါတယ်လို့တူပါတယ်နိုင်ငံသားအလုံးအားဆိုလို့ရှိရင်ရောက်တဲ့နိုင်ငံမှာသူတို့သတ်မှတ်ထားတဲ့စည်းကမ်းကိုလိုက်နာဖို့လိုအပ်ပါတယ်နေထိုင်ွင့်တက်တန်းဟိုသတ်မှတ်ထားတဲ့နေတိုင်းကွင်းကြော်လုံတဲ့ဟာကဆိုလို့ရှိရင်စီကံဖောက်ပြက်တယ်လို့ကျွန်တော်ယူဆပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့နိုင်ငံသားအောက်ဆိုလို့ရှိရင်လည်းသူတို့တက်တန်းကြော်တဲ့လူတွေကိုဆိုလို့ရှိရင်ကျွန်တော်တို့ဥပဒေနဲ့စီကံဖောက်ပြက်သူတွေကိုအရေးယူတာရှိပါတယ်အလားတူပဲအမေရိကန်နိုင်ငံကတော့ဒီလိုမျိုးလုပ်တယ်လို့ကျွန်တော်ယူဆပါတယ
်အမေရိကန်ပြည်သူကမြန်မာနိုင်ငံသားတချို့ကိုထန်တီပြန်ပို့ရေးလုပ်ငန်းစဉ်မှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းရဲဆိုတဲ့အချက်နဲ့မြန်မာအစိုးရရဲ့အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနနောက်ပြည်ထောင်ဝန်ကြီးဌာနတို့က ညချိုင်းမှုကြောက်ကနေပြီးတော့ဝင်ကြီးအဆင့်အထိအရာရှိတွေနောက်သူရဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်တင်တာ2018ခုနှစ်တုန်းကလုပ်ခဲ့ပြီးပါတယ်ဒါပေမဲ့လည်းအဲ့ဒီအချိန်မှာတည်းကမြန်မာနိုင်ငံဘက်ကဒီလိုငန်းစီအပေါ်မှာပြဝပူပေါင်းဆောင်ရွက်ခဲ့တာပါလို့မြန်မာတမန်ကြီးဦးအောင်လင်းကပြောရေးကိုပြောခဲ့ပြီးပါတယ်အမေရိကန်ပြည်ဝင်ခွင့်ကန့်သတ်ဖို့နောက်တိုးနိုင်ငံစ
ီမံကိန်းတွေရဲ့ပွင့်လင်းမြင်သာမှုရှိမရှိဆိုတာကိုလည်းအလှည့်ပေးကြပါတယ်။မကြသေးခင်ကတရုတ်မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ထိုးထားတဲ့ကြောက်ဖြူအထူးစီးပွားရေးဇုံစီမံကိန်းဆက်မလုပ်ဖို့စီမံကိန်းဧရိယာတွင်မှနေတဲ့ကြောက်ဖြူဒေသခံတွေကတောင်းဆိုနေကြပါတယ်။အဲ့ဒီဒေသမှာပဲအရင်စီမံကိန်းကြောင့်ထိခိုက်နစ်နာသူတွေရဲ့ပြဿနာတွေကိုအရင်ဖြေရှင်းပေးဖို့နဲ့စီမံကိန်းအကြောင်းပြည်သူတွေကိုတည်တည်ချာချာရှင်းပြဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ဒါပေမဲ့ဒီစီမံကိန်းအကြောင်းသိချာမသိရသေးလို့အသေးစိတ်ချမပြနိုင်သေးဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကမင်းမြန်တင်ပြထားပါတယ်ရှင်။
ပြည်ထောင်စုနိုဝင်ဘာလကတည်းကရခိုင်လက်နက်ကင်အဖွဲ့ကညလာကြော်ကြဖန်စီထင်းထင်းထားတဲ့ရှင်းတင်တဲ့ NLD မျိုးသားလှတ်တော်မှဥဝေတင်ကိုဒီကနေ့ပြန်လွှဲလှတ်ပေးလိုက်တာလည်းဖြစ်ပါတယ်။ဥဝေတင်ကိုလုံရှင်ရေးဆက်ချက်ရတဲ့ပလဝနဲ့နီးစုံနေရာတခုမှပြန်လွှဲလှတ်ပေးခဲ့တာဖြစ်ပြီးသူနဲ့သူရှင်းကြောင်းစရာတူဦးကိုပါပြန်လွှဲလှတ်ပေးခဲ့တယ်လို့ရခိုင်လက်နက်ကင်အပြောခွင့်ရခိုင်ဒုက္ခကပြောပါတယ်။
အော်ဟုတ်ကဲ့ခင်ဗျာဒီဥဝေတင်းကိုတော့ကျွန်တော်တို့ဒီနေ့နေ့လည်2နာရီ50မိနစ်မှာဟိုဘလက်ဝါနဲ့အနီးဆုံးနေရာစုပတ်နေပြီးတော့ကျွန်တော်တို့ဒါဆော့ပစ်လိုက်ပြီးဖြစ်တယ်ဟိုအဓိကဒီသူ့ကိုလှပ်ပေးရတဲ့အကြောင်းရင်းကတော့ကျွန်တော်တို့ဒီရခိုင်နဲ့ရခိုင်မျိုးနွယ်စုဝင်ခမည်းလူမျိုးတွေအကြမ်းဟိုကျွန်တော်တို့ရဲ့ဒီစီလုံးညီမှုကိုပို့ပြီးတော့ဒါခိုင်မှာသူရင်းနဲ့ဟိုအတွက်ကြောင့်ရင်နောက်ပြီးလို့ရှိရင်တော့ဒီကျွန်တော်တို့အကြမ်းတော့အပြန်လာယုံကြည်မှုဒီပြန်လာနိုင်မှုနဲ့ပြင်ပြပြီးတော့မှဒီညီရင်ကိုဆက်ဆံရေးတွေကိုပြန်လေတိချောက်လို့ရဲ့ပြင်ဒီရှေ့ဆက်ခီးမှာလည်းပဲညီကိုအချင်းချင်းကြားမှာဟိုညီရက်တင်းရမှုကိုပို့ပြီးတော့ဒါခိုင်မာစီရင်တဲ့အတွက်ကြောင့်မို့လို့ဥဝေးတင်းကိုကျွန်တော်တို့ဒါပြန်ငှပ်ပေးလိုက်တာဖြစ်တယ်။ဟိုနောက်တစ်ခုကဒီနေ့ဥဝေးတင်းဥစ္စာမှာဥဝေးတင်းနဲ့အတူတူနောက်တစ်ယောက်ပါသေးတယ်ကနောက်ဒီဟိုကြောင်းဆရာတင်တယ်အဲ့ဒီမှာသူကအရင်ပြည်သူစေးလေးလောက်ခုတွေလို့ပြောတယ်ဆိုတော့အဲ့ဒီတယောက်လေးပါတယ်ပါလေသူ့နာမည်တော့ကျွန်တော်လည်းဒီမှာမှတ်လို့မရှိဘူးပြန်ကြည့်ကြမှာပြောလို့ရ
ချင်းခိုင်လက်နက်ကန်အေအေတပ်ဖွဲ့ကဥဝေတင်းကိုပြန်လည်လှုပ်ပစ်လိုက်တဲ့ဆိုပေမဲ့လည်းအင်ကိုပြန်မြောက်သေးတာကြောင့်စိုးရိမ်နေတယ်လို့ဥဝေတင်းရဲ့ဇနီးဖြစ်သူကပြောပါတယ
်ဟုတ်ကဲ့ကျွန်မလည်းအခုသူတို့တရင်ထုတ်တာကိုဟိုဆေးလိုက်ရတယ်ဒါပေမဲ့ဒီမှာဆက်ဆိုလို့မရသေးဘူးအင်းဟိုတော့မရောက်လာသေးဘူးသူတို့ထုတ်တာတွေ့လိုက်တယ်တွေ့လိုက်တယ်တရင်ထုတ်ပြန်တာလေဟုတ်ကဲ့သူ့ဖုန်းကိုဆက်တယ်ကြည့်ပါမှာအော်ဟုတ်ကဲ့အခုကလေသူကဆက်ပြီးစမတ်လေတကယ်တော့ဟိုဒီဟိုအိမ်မှာရောက်နေတယ်ရောက်ရင်တော့ကျောင်းနေတဲ့အလူမျိုးတကားတွေတော့ပြောလို့ရမှာပေါ့နော်အခုကသူဆက်ပြုတ်တယ်လို့ပဲပြောသေးတာဆက်တယ်လို့လည်းမရသေးဘူးမြင်လို့မြင်သေးဘူးဆိုတော့ဟိုကျောင်းနေတဲ့ဘယ်လိုပြောမှန်းမသိဘူးဂျုံရမှာလားဘယ်လိုလဲမသိဘူးဟုတ်ကဲ့စိတ်ကူနေသေးတာတော့ဟိုဆိုရင်မှုတွေရှိတယ်တကယ်အိမ်အလူမျိုးရောက်လာမှကျွန်မစိတ်အလူမျိုးစိတ်အေးမှာပေါ့နော်အမကျောင်းမျိုးပြောတတ်တယ်ဘူးဟုတ်ကဲ့ဒါကလည်းပြမယ်ဆိုရင်အတော့ပြတကယ်ဟုတ်တယ်ဆိုရင်တော့သူသိရမှာပေါ့ဟုတ
်လက်ရှိရှိမှာအေအေဖွဲ့ကဖန်စီထင်းထင်းထားတဲ့စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေရှိသေးပေမဲ့ဘယ်နှယောက်ရှိတယ်ဆိုတာကိုလုံခြုံရေးရပြောလို့မရသေးပေမဲ့တကြီးပိုင်းတပ်မတော်သားနှုတ်ကိုတော့ဒီရဲ့ပိုင်းမှာပြန်လည်လှုပ်ပေးမယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်အာအဲ့ဒီဥစ္စာတော့ကျွန်တော်တို့ဒီရဲ့ပိုင်းမှာအများဆုံးဆက်ဖို့စီစဉ်နေကြတယ်လုံးလုံးစီတော့မလွှတ်ရသေးဘူးဟိုသူတို့ရဲ့ဒီဒီအခြေအနေပုံမှန်မူတည်ပြီးတော့ကျွန်တော်တို့ဒီရက်ပိုင်းမှာဟိုအများဆုံးဖတ်ပို့သွားမှုရှိ
ပြီးခဲ့တဲ့ရက်ပိုင်းကလည်းညောင်မျိုးနေမှာဆန်ကေမောင်းလာသူနှုတ်ဦးကိုတပ်မတော်ကစစ်ဆေးကြည့်ရာဆန်ကေမောင်းနေသူဟာအေအေဖွဲ့ရဲ့တက်ကြွကြီးအဆင့်ရှိသူတဦးဖြစ်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်အခုလိုတပ်မတော်ဘက်ကထုတ်ပြန်ထားတာနဲ့ပတ်သက်ပြီးအေအေဖွဲ့ကညောင်ဦးမျိုးမှာသူတို့ဘက်ကဖမ်းဆီးခံရတာမရှိဘူးလို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
မြောက်ဦးမျိုးမှာဖမ်းတာပဲရှိဘူးမြောက်ဦးမျိုးမှာသူတို့ဒီမြန်မာစစ်သားကနေရထုတ်တဲ့ထုတ်ပြန်ချက်ကိုကျွန်တော်လေးတွေ့တယ်အဲ့ဒီမှာသူတို့ဒီဟိုထိုက်ကင်နဲ့ဒီသွားတဲ့ဒီနှစ်ယောက်ကိုသူတို့တနက်နဲ့ပြစ်တယ်ကွာ၈နာရီကျော်လောက်မှာအဲ့ဒီမှာဒီ ARD တိုင်းကပေါ့နော်ဒီဗမာလူမျိုးတယောက်ပြေးသွားတာရှိတယ်ဟိုသူနဲ့အတူတူပါလာတဲ့ဒီအလေကျွန်းကမွတ်စလင်တယောက်ပေါ့နော်အဲ့ဒီမွတ်စလင်တယောက်ကိုသူတို့နေပြီးတော့ဖမ်းပြီးတော့မှဒီခါလာဒီခါမငါလေးစီအာချေကိုနေပြီးတော့သူတို့ဖမ်းကြည့်ပြီးတော့တွင်းသွားတာရှိတယ်။ဆိုတော့အဲ့ဒီသူကိုများအေကဆိုပြီးတော့ဆော့ဆွေးပြီးတော့မှပြောနေတယ်မှာတော့ကျွန်တော်လည်းမပြောတတ်ဘူး။ကျွန်တော်တို့လူအဲ့လိုဖမ်းကြည့်ခံရတာအရှိဘူးမရှိဘူး။ကျွန်တော်ထင်တာတော့အဲ့ဒီ
ဒီရောက်ဖြစ်စင်မှာတော့အဲ့ဒီအဲ့ဒီလူတွေရောက်ခေးလာတရားပြအချင်းချင်းနဲ့ပို့တော့ဒီကမာကတော့ဒေသွားတာပေါ့အဲ့ဒီမှာဒီမူစင်တရားပြအလေးကြောင့်အဲ့ဒီသူ့နောက်ကမော်တော်ဆိုင်ကနောက်ကစီလာတယ်သူ့ကိုနေပြီးတော့ဒါပမာတရားရဲ့ဒီဟိုအမောင်းငါးလေးစီတက်ရှိတယ်ဟိုဂျပန်ကြီးပြီးတော့ပို့သွင်းသွားတာရှိတယ်ဆိုတော့အဲ့ဒီလူဖြစ်နေရခိုင်မြောက်ပိုင်းနဲ့ရှင်းပြနေဘလောက်ဘက်မှာအစိုး ရနဲ့ဖန်ဆီးထားတာတွေလည်းရှိနေပါသေးတယ်ခင်ဗျာ
။အတံပိုင်းမှရင်ထုတ်လွှင့်ခဲ့မိတဲ့အတွက်အထူးတောင်းပန်ပါတယ်ရှင်။ဒီကြောက်ဖြူစီးပွားရေးဆောင်တဲ့ရင်ကိုတော့ကြာသာပတိနဲ့မနေ့ကမှထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလိင်တူချစ်သူတွေနဲ့လိင်စိတ်ကွဲပြားသူတွေပေါ်မှာတိကျတဲ့ကာကွယ်ပေးမှုမျိုးလိုအပ်နေသေးတယ်လို့ကာကွယ်ပေးနိုင်တဲ့ဥပဒေတွေမရှိတာကြောင့်လိင်တူချစ်သူတွေနဲ့လိင်စိတ်ကွဲပြားသူတွေမှာအခွင့်အရေးချိုးဖောက်ခံရဆဲဖြစ်တယ်လို့လိင်တူချစ်သူတွေနဲ့လိင်စိတ်ကွဲပြားသူတွေအရေးလှုပ်ရှားသူတွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မေခကပြောပြမှာပါရှင
် LGBTIQ လို့ခေါ်တဲ့လိင်တူချင်းဆုံမဲ့သူတွေနဲ့ပတ်သက်ပြီးနားလေလက်ခံလာအောင်သူတို့ရည်တည်မှုနဲ့သူတို့အခွင့်အရေးတွေကိုလေးစားတန်ဖိုးထားတတ်အောင်သူတို့အခွင့်အရေးတွေအတွက်သူတို့ကိုယ်တိုင်သိရှိခံစားတတ်အောင်စတဲ့အသိပညာပေးလှုပ်ရှားမှုတစ်ခုကိုမကြခင်မှာခမ်းနားစွာကျင်းပဖို့ LGBTIQ အရေးလှုပ်ရှားသူတွေဘက်ကပြင်ဆင်နေကြပြီဖြစ်ပါတယ်။ဇင်းတူချင်းစုံမဲ့သူတွေအပေါ်ဥပဒေအရဖိနှိပ်ခံရဆဲရှိတာကြောင့်ဒီတစ်ခေါက်လှုပ်ရှားမှုပွဲတော်မှာသူတို့ကိုဥပဒေအရတိကျတဲ့ကာကွယ်မှုတွေပေးနိုင်ဖို့အတွက်တောင်းဆိုသွားမယ်လို့ပွဲစီစဉ်နေတဲ့ Ambrock အဖွဲ့ကအုပ်ချုပ်မှုဒါရိုက်တာ William Van Roos ကပြောပါတယ
်။ At the moment the Myanmar does not have a good legal protection.
လက်ရှိမှာမြန်မာနိုင်ငံမှာ LGBTIQ အတိုင်းဝိုင်းကိုကာကွယ်ပေးနိုင်ဖို့ပေးဝင်ပြဋ္ဌာန်းထားတဲ့ဥပဒေကောင်းကောင်းမရှိပါဘူး။အခုလုံနေတဲ့လှုပ်ရှားမှုကနေဒီအတိုင်းဝိုင်းအတွက်ကာကွယ်ပေးဖို့ဥပဒေကောင်းတွေရလာဖို့မျှော်လင့်ထားပါတယ်။
မြန်မာနိုင်ငံနဲ့ကမ္ဘာတစ်လောမှာလိင်တူချင်းစုံမဲ့သူတွေအနေနဲ့အခက်ခဲတွေနဲ့အမြင်ရင်ဆိုင်ရလေရှိပါတယ်။လက်တလောမြန်မာနိုင်ငံမှာဆိုရင်လိင်တူချင်းစုံမဲ့သူတွေရဲ့ရည်တည်မှုအပေါ်ထိခိုက်စေတဲ့လှုပ်ဆောင်ချက်တွေကြောင့်လိင်တူချင်းစုံမဲ့သူအချို့မှာမိမိရည်တည်မှုအတွက်အသက်နဲ့လည်းပေးဆက်ခဲ့ရတာတွေရှိခဲ့ပါတယ်။လက်ရှိအချိန်ထိမြန်မာလူမှုအတိုင်းဝိုင်းမှာလိင်တူချင်းစုံမဲ့သူတွေကိုအထိုက်လျောက်နေရာပေးလာမှုတွေရှိနေပေမဲ့သူတို့အခွင့်အရေးတွေနဲ့သူတို့ရည်တည်မှုကတော့ဆုံးရှုံးနေသေးရှိတယ်လို့ဆိုလာသူကတော့ Color Rainbow အဖွဲ့ကဒါရိုက်တာကိုလှမြတ်ထွန်းပ
ါအပိတ်ပင်တားဆီးရအများကြီးရှိနေတာအကုန်လုံးသိရပေါ့နော်သူတို့ပြောမယ်ဆိုလို့ရှိရင်ဒီကနေ့နှစ်က2019ကကိုကိုတက်တည်အမှုတွေရှိခဲ့လူမသိပေမဲ့တက်တည်သွားတဲ့ကလေးအများကြီးရှိတယ်ပြီးခဲ့တဲ့လအတိုင်းမှာစမ်းကြောင်းမှာထပ်ပြီးတော့တက်တည်သွားတဲ့ကိစ္စအများကြီးရှိနေတယ်ဥပဒေပြုတဲ့သူတွေတရားသူကြီးတွေစသဖြင့်ဥပဒေကိုကဲကျန်တဲ့ဆက်ကြံကျင်တဲ့လူတွေအနေနဲ့တော့မှဒီလိုဖြစ်လာတဲ့အဖြစ်တွေကိုဘယ်လိုအရေးယူရအောင်လဲလောကပေးရမယ်ဆိုတော့ဥစားကလောလောဆယ်ကျွန်တော်မှအခြေအနေရှိမလဲဘူးအဓိက2020မှာစပြီးကျွန်တော်တို့ပေးချင်တဲ့အစိုးရကိုပေါ့နော်ပေးချင်တဲ့ message ကဘာလဲဆိုတော့ရာဇဝင်မှုတက်မှတ်တာရှိနေတဲ့အကြောင်းမလို့ခုနပြောသလိုကောက်ွယ်လို့မရတဲ့မဖြစ်တဲ့ဖြစ်သွားတဲ့ကိစ္စတွေလူတက်ဆုံးရှုံးတာတွေလူတယောက်ရဲ့ဖြစ်တည်မှုကိုထိခိုက်တဲ့ကိစ္စတွေဂုဏ်သိက္ခာကိုချိုးနှိမ်တဲ့ကိစ္စတွေပညာရေးဆုံးဖြတ်မတိုင်တာတွေအနိုင်ကျင့်တာပိုကြတာစသဖြင့်အများကြီးရှိတဲ့အရာတွေကိုကျွန်တော်ပြန်ပြီးတော့ဒီဥပဒေရပြန်ပြီးတော့ဘလို့တိမှတ်ပြုမလဲဘလို့ကာကွယ်မလဲဆိုတော့အဓိက message ကိုကျွန်တော်ပေးချင်တယ်ပေါ့နော
်ဒီတစ်ခေါက်ပွဲတော့မှာလိင်လူချင်းစုံမဲ့သူတွေနဲ့ပတ်သက်ပြီးတရားဥပဒေရကာကွယ်ပေးဖို့ခွဲခြားဆက်ဆံမှုမရှိဘဲဖြစ်တည်မှုကိုလက်ခံပေးဖို့လူကုန်တိုက်ခါရှိရှိနေထိုင်ခွင့်ရဖို့တိုက်တွန်းတဲ့အနေနဲ့အချင်းမှာအပြစ်မရှိဆိုတဲ့လှုပ်ရှားမှုတစ်ခုကိုလှုပ်သွားဖို့ရှိတယ်လို့လည်းဒီရေးလှုပ်ရှားသူတွေကပြောပါရဲ့လက်တန်းလေးတွေမှာပန်းရောင်ခြေကဓာတ်ပုံရိုက်ပြီးမိမိရဲ့လူမှုကွန်ရက်ပေါ်မှာရိုက်ထားတဲ့ပုံကိုတင်ပေးတဲ့လှုပ်ရှားမှုတစ်ခုကိုလှုပ်ဆောင်သွားဖို့ရှိတယ်လို့သူတို့ကပြောပါရဲ့ LGBTIQ အတိုင်းဝိုင်းတွေအပေါ်ညီညွတ်ညီမျှဆက်ဆံပေးဖို့တိုက်တွန်းလှုပ်ဆောင်မဲ့ဒီလှုပ်ရှားမှုတွေကိုတုံ့ပြန်ချာလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒီရေးလှုပ်ရှားသူတွေကပြောပါရဲ့ဒီပွဲတော်တွေကိုလှုပ်တာဒီနှစ်နဲ့ဆို6ကြိမ်မြောက်ရှိပြီဖြစ်ပါတယ်ဒီနှစ်ပွဲတော်ကိုတော့ LGBTIQ အရေးလှုပ်ရှားနေတဲ့ Color Rainbow အဖွဲ့နဲ့ And Proud အဖွဲ့ကဦးစီးကျင်းပသွားမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40.48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးပါရစေ။ညနေခင်းအစောပိုင်း6 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ခုနှစ် January လ22ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဥကျော်ဆန်သားရဲ့မြမအရေးသုံးသပ်ချက်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးလူရုကျမ်းမာရေးအစီအစဉ်မှာထုတ်လွှင့်ပေးမှာက
ပေါ်သားဝါရာတို့ခလေးကအချိုတက်နေတာတို့ဒါမျိုးတွေကဥနောင်တွေကိုထိခိုက်စေနိုင်တဲ့အတွက်ဒါတွေကိုအသေးချာပြုစုပေးရပါမယ်။နောက်ပြီးတော
့ခလေးတယောက်ကိုကိုဝင်ဆောင်ရှင်ကဆက်လို့မွေးဖွားပြီးစပြုစုဆောင်ရှောက်ရမယ့်အပိုင်းတွေအကြောင်းအထူးကုသမားတော်တွေနဲ့ဆွေးနွေးတင်ပြထားတာကိုနားဆင်ကြရမှာပါ။နောက်ပိုင်းမှာအားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။အခုရင်ဆုံးတော့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတရုတ်ကနေယင်းနီးမြုပ်နှံမှုများလာမဲ့ကိစ္စကိုမြန်မာပြည်သူအများစုကမနှစ်မြို့ကြပါဘူး။ဒါဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်တခြားရွေးစရာနည်းလမ်းတွေကဘာလဲ။တရုတ်ယင်းနီးမြုပ်နှံမှုတွေကိုတော့လက်ခံနိုင်တဲ့အခြေအနေရောက်လာအောင်ဘာတွေလုပ်သင့်တယ်လဲ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီးပွားရေးအဖွဲ့ဝင်အတွေ့ရမှုဟောင်းဦးမင်းခင်နဲ့ဦးကျော်ဇန်သားတို့ဆွေးနွေးသုံးသပ်ထားပါလေရှင်။
ဦးမင်းခင်ခင်ဗျာမြန်မာပြည်သူတော်တော်များများကတရုတ်နဲ့ပူးပေါင်းပြီးတော့စီးပွားရေးလိုရမဟုတ်မကြိုက်ကြပါဘူး။ဒါဖြစ်ရင်မြန်မာနိုင်ငံအတွက်တခြားရွေးချယ်စရာနည်းလမ်းဘာလဲဆိုတာကိုအဓိကကျွန်တော်မြင်မြင်ပါတယ်။အဲတော့စီးပွားရေးပညာရှင်တယောက်အနေနဲ့စီးပွားရေးနားလည်တဲ့လူတယောက်အနေနဲ့ဘယ်လိုမြင်ပါလဲ။အချင်းချင်းပြောပါအောင်ခင်ဗျာ။တရုတ်ရဲ့ယင်းနီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့မြန်မာလူထုကတရုတ်ရဲ့ယင်းနီးမြှုပ်နှံမှုကိုသိသဘောမတူဘူးဆိုတာပါလေ။မြန်မာတစ်ကတော့သူတို့ဘဝအတွေ့အကြုံတွေသူတို့ယင်းပြီးတော့မကြိုက်တာပေါ့လေ။ဒါကလေသူတို့မှားတယ်လို့တော့မဆိုနိုင်ဘူး။သို့တော့ဒီလိုလူကြီးတွေတုံးကတခြားရွေးကြရှိလို့မကြိုက်တာမျိုးတော့ဒီမှာမရှိဘူး။သူတို့မကြိုက်ဘူးဆိုရင်မကြိုက်တာကိုပဲသူတို့စောင့်ပေးတတ်တယ်။သို့တော့ဟိုတိကျရင်းနှီးနှီးနှံမှုကကျွန်တော်တို့လက်ရှိအချိန်ကြီးကရှောင်လွှဲလို့မရတဲ့အနေအထားရောက်နေကြတာလေ။မကြိုက်ဘူးပေါ့။သို့တော့ဆက်ရွေးကြရှိတာဆိုကျွန်တော်တော့များများရွေးကြရမမြင်ဘူးဂျပန်တို့ကိုရီးယားတို့အာဆီယံတို့ယင်းနှီးမြှုပ်နှံမှုနဲ့အတူတရုတ်ယင်းနှီးမြှုပ်နှံမှုတော့ကျွန်တော်တို့ကရင်ဆိုင်ရမှာပဲဆိုတော့အဲ့ဒါကိုကျွန်တော်တို့ဘက်ကနေရာလိုကြဖြစ်အောင်ဘလောက်ဖန်တီးနိုင်လဲဆိုတာကအရေးကြီးတယ်လို့ကျွန်တော်ထင်တယ်ဒီနေရာမှာတော့ဟိုအစိုးရရဲ့ခန္ဓာဟိုဦးဆောင်တဲ့လူတွေရဲ့ခန္ဓာကပို့ပြီးတော့အရေးကြီးပါလိမ့်မယ်
ရှေ့ကိုမဆက်ခင်မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်နေတယ်ဒီမိုကရေစီလမ်းကြောင်းကိုသွားနေတယ်ဆိုတော့ဒီမိုကရေစီတစ်ခုမှစီးပွားရေးစနစ်ဒီလူထုထောက်ခံမှုကိုမရရင်အောင်မြင်နိုင်တဲ့အလားအလာရှိပါလားလူထုထောက်ခံမှုမရဘဲနဲ့ဆွတ်လုတယ်ဆိုတာဟာသဘောကျပါရဲ့လားခင်ဗျာ
အတိုင်းကတစ်ခုကြည့်ပဲလူထုကကြည့်ခံနေမှာစီးပွားရေးရတာအတိုင်းကတစ်ခုကြော်သွားရင်တော့စီးပွားရေးအဆင်မပြေတာဟာကြည့်ခံနေကြမဟုတ်တော့ဖြစ်လာတယ်အင်းမှာကိုယ်နဲ့လည်းတိုက်စီကြလည်းခိုက်စီပေါ့နော်ဒီလိုမျိုးဖြစ်လာအောင်ကိုကဘာလုပ်နိုင်လဲဆိုတာကပိုရေးကြည့်ပါလေ
အင်းကြီးချင်းကမ်ဘောဒီးယားရောလာအိုစ်တို့ကတရုတ်ရဲ့စီးပွားရေးဆွမှုမှုကြောင့်ဖုံဖြိုးမှုရှိလာတယ်သူတို့စီကစီးပွားရေးဖုံဖြိုးမှုကိုကကွန်မရှင်နဲ့သဘောကျပါရဲ့လားအကြိုက်တွေ့ပါရဲ့လားခင်ဗျာအဲတရုတ်ရဲ့ပံ့ပိုးမှုနဲ့တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုနဲ့ဖုံဖြိုးတိုးတက်နေတဲ့ပုံစံကိုဘယ်လိုသုံးသပ်လို့ပါလဲအဲနိုင်ငံတွေကို
ဘူးမင်းလည်းပြောရင်တော့ကျွန်တော်မကြိုက်ဘူးဗျာဘာလို့ဒီရဲ့စိတ်နေစိတ်ထားကတနည်းရဲ့ရက်ခတ်စားမအေးနေခြင်းလဲဆိုတော့ကိုလိုရမှုကိုရဲ့ဥစ္စာဒနာမဟုတ်တဲ့အေဂျင်တာရာဟုတ်ပါလေဒါဘယ်ဟာရေးမလဲဆိုတာကျွန်တော်တို့စဉ်းစားဖို့ပါပဲကိုလောင်းကမ္ဘောဒီးယားလမ်းကြီးလို့မသွားခင်ဘူးသွားခင်ဆိုရင်ဘာလုပ်မလဲကိုလည်းပြောရင်လက်ရှိသွားနေတဲ့ဥစ္စာကိုစိတ်ကြိမ်မတွေ့သေးတာတော့အမှန်လေဒါနဲ့ကျွန်တော်မှခွင့်ရရှိနေတယ်ကိုကျွန်တော်ယူဆပါတယ
်ခွင့်နှန်းနေရှိနေဆိုတော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးတချို့စီးပွားရေးပညာရှင်တွေသုံးသပ်ခဲ့တဲ့ဟာတွေကိုအခုလည်းလူရကူကာပြီးပြောကြတယ်။အ Pamaka Finley swing the man and I see why I dig a drug money we see I have a summer around. Launch me drug every Yabu Papuare. I now by my level, the Bawas Vanzararo, young Zara, see why it's here, a Muisua, Yarepa Sandu, which you look with your thumb, I see a Lungano, whatever, crony look horror, and I see the Rene, Blen and Bath Finel, let do be lonely, I look Jovare, so a good deal of chain, a gun, a beer, a good night, go make him jore, a queen lamb muse or a bellow, queen and you, no be of Jolo Alekna.
มันเนี่ยเจนรู้ดีมูยิซีวาเนี่ยตะจาเตียมุนเนี่ยซีวาอยู่ทุ่มหมอกโคเนี่ยจาได้มาเจนรู้มาตะคู่ทุ่ยจ๋าละกะเตียวยซีวาเนี่ยเตียมุนจาได้มาอีอิงเกยูรอกรีกะนอมีปะเนาะเอลูจาได้มาสะทันจาเลยสิต่อดานี่โหเรียจักไก่ด้วยไหนเนี่ยเจนรู้ไต่ดีมาตรงไหนเนี่ยควนลั่นสิเลยอุปมาถ้าเราเจนรู้ซีวาอีกอมพลีเนี่ย NLDA ဒီဘက်မှာလာကိုကျူးကျူးကျဲကျဲခါကရောကျွန်တော်တို့ရဲ့ဆရာကြီးတွေဖြစ်တဲ့ဒေါက်တာလာမြင့်လုံဆရာဦးမြတ်သိန်းလုံတွေဒီနေ့လမ်းကြောင်းပေါ့เนาะကျွန်တော်တို့ရဲ့ရှိနေတဲ့ပြည်ကြီးချင်းကြီးဒီစိုက်ပျိုးရေးကိုအခြေခံပြီးတော့ဒီမွေးကြီးပေါ့เนาะဒီအဲ့ဒီအပေါ်မှာတိုးတက်သွားနိုင်ရောအခြေခံဖြစ်တဲ့စားတော့ရေရောက်တဲ့စင်းတဲ့ရေဆွရင်ပေါ့เนาะဒါလေးပြည်သူလုံးလိုက်ပြီးတော့ပု စားတယ်လက်ရှိလည်းသူ့အတူပဲယူနေတယ်ဒါပေမဲ့နေလာငါလာဒီဟာကိုသူအားပေးပြီးတော့ဇောင်းတင်ပြီးတော့ကျွင်းယူတာမျိုးကျွန်တော်တို့မှမရှိသေးဘူးဆိုဒီလိုလမ်းကြောင်းမျိုးဟာကျွန်တော်တို့လုံးနေငောင်းနေလို့ဖြစ်တယ်နောက်တစ်ခုကဒီတုတ်ကလစ်ကသဘာဝလောက်ွက်အသေးလေးတွေတော့တူးချင်းလုပ်ငန်းလေးတွေရဲ့အင်အားကလည်းပကတိရှိနေတဲ့ဟာကိုစွဲတင်သွားနိုင်တယ်ဒါပေမဲ့အဲ့ဒီမှာတော့ဒီတော့တကယ်ဖြစ်အောင်လုပ်နိုင်တဲ့ပုံစံမျိုးမျိုးတွေကျွန်တော်တို့လုပ်ကြည့်လို့ရပါဘူ
းအဲ့စီပွားရေးလမ်းကြောင်းအတွက်လူစုကိုပညာပေးတာလူအပ်တဲ့ပညာရှင်တွေကျွမ်းကျင်သူတွေမွေးထုတ်ဖို့ပညာရေးရဲ့ပံ့ပိုးမှုကရောမြန်မာနိုင်ငံမှာဘလောက်လှုပ်ရှားနိုင်ပါပြီလဲဘူ
းအဲ့ဒီလိုအခြေခံကတော့ကျွန်တော်မှမရှိသေးဘူးဒါဒီနဲ့ဒီမှာဒီဒီရဲ့တဘာဝမှာသူကြချက်ကနမတကလောက်ခွင့်ပေးဘူးသူတို့ကိုဖွင့်ပေးရင်ဖက်တန်းရရတဲ့ဘဝအတွက်ကျေးဇူးသူတို့ကလည်းကိုရှာဖောက်နိုင်တယ်သဘာဝရှိတယ်ဒါလေးကိုတမိုင်းကြောင့်ရပြီးလာခဲ့တဲ့အခြေအနေအဲ့ဒီဟာကိုတွားလို့ရတယ်နောက်တစ်ခုကဒုက္ခရမုတ်တဲ့ပုံစံမျိုးနဲ့ကျန်တဲ့သူတန်ဖိုးလို့ရတယ်လက်ရှိတော့အဲ့လိုဖြစ်ဘူးဒါပေမဲ့အဲ့ဒီအထက်ကနေပြန်ဖောက်ခဲ့ပြီးတော့ဒုက္ခရမုတ်တဲ့ပုံစံမျိုးနဲ့တန်ဖိုးပေးနိုင်မယ်ဆိုရင်နော်ပညာရေးကတော့အားလုံးရဲ့အခြေခံပေါ့နော်ပညာရေးတိဆိုင်တာတစ်ဖက်ကလုပ်တယ်တစ်ဖက်ကလည်းပညာရှိပြီးသားအင်အားကိုကျွန်တော်တို့ရှာပြီးတော့ဆုံးနိုင်မယ်ဆိုရင်ကျွန်တော်အမြင်နဲ့ဖြစ်နိုင်ကြီးရှိရဲအလားလားတော့ရှိသေးတယ်လို့ကျွန်တော်ယူဆပါတ
ယ်။ဘုမင်းင်ပြောတဲ့အဲဒီလမ်းဖွင့်ပေးဖို့ပံ့ပိုးပေးဖို့နေရာမှာဘယ်လိုအခက်အခဲတွေကြုံရပါလဲခင်ဗျာ။ပန်းပြီမှာ
။အဲ့ဒါကတော့တိုင်းပြည်ကိုအနည်း60ကျော်လောက်ဟိုဖြီးပြီးလာခဲ့တဲ့ရန်တရားကိုကျွန်တော်တို့မပြေမီနိုင်လာတာအဓိကပဲ။ဒီအငြင်းဟောင်းအတွေ့အဟောင်းတွေမှာပိတ်နေနေတဲ့လူတွေကလုံနိုင်ကြတဲ့နေရာမှာရောက်နေပြီတော့ဟုတ်လားဒီကကြောင်းနေတာလေလူတွေကကျွန်내ကနေနေအချိန်မရောက်သေးဘူးဖြစ်နေတာအဲ့တော့အဲ့ဒီအတားအဆီးကိုကျွန်တော်တို့ချုပ်ပြတယ
်အဲ့ဒီစနေဟောင်းကိုထိုးဖောက်ဖို့အတွက်အဓိကအတားအဆီးကဖွဲ့စည်းပုံကိုပြင်ဖို့လိုတယ်လို့ပြောခြင်းသလားခင်ဗျာ
အဲ့လိုတော့မဟုတ်ဘူးဗျာဒီဖွဲ့စည်းပုံရှိနေတယ်လေအဲ့ဒီဘောင်ထဲမှာကိုကျွန်တော်လုပ်နေတာလေအများကြီးရှိသေးတယ်နံပါတ်1နောက်တစ်ခုကအပင်တစ်ခုတတ်ဖို့ပင်စည်းကိုဖြတ်မှကျွန်တော်ပြင်မှာမဟုတ်ဘူးအဲ့ဒီအပင်ရေတောက်မှုတွေကိုကျွန်တော်ဖြတ်နိုင်တယ်။ဒီပင်ဟာသူ့ဘာသူပြေတော့မှာ။အဲ့တော့ဘယ်ဟာကအဓိကကြတယ်ပေါ့နော်။အဲ့ဒီအပေါ်မှာမိကိုနေတဲ့အကြောင်းရင်းတွေကဘာတွေလဲ။အဲ့ဒါကိုလည်းကျွန်တော်တို့ဒီအပင်မပြေနိုင်ဘူး
။ဖွဲ့စည်းပုံကတားထားရဆိုရင်တချို့ကိစ္စတွေဘယ်လုံးမှဖြတ်လို့မရတဲ့ကိစ္စတွေရှိရပါတယ်နိုင်ငံရေးအဖြစ်။ဒါပေမဲ့ဒီကိစ္စမှာစီးပွားရေးအဖြစ်ပြည်သူတွေကိုအခွင့်အလမ်းဖွင့်ပေးဖို့ကဖွဲ့စည်းပုံနဲ့တော့သိမဆိုင်ဘူးဆိုရင်ဘယ်နေရာအဓိကဖြစ်နေလဲ။အဲ့ဒါကိုလက်တွေ့တစ်ခုလောက်နမူနာပေးပါခင်ဗျာ။
လက်တွေ့ဆိုရင်နမူနာပြည်နယ်ဆိုရင်ဥပမာအင်ဒိုနီးရှားနမူနာတစ်ခုကျွန်တော်ကောင်းနေတော့ပေါ့။အဲ့ဒါပါလေဆိုအင်ဒိုနီးရှားမှာတစ်ချိန်ကအာလာဆိုရင်စနစ်ကလည်းအပြောင်းလဲလုပ်သွားတဲ့အခါဟိုအောက်ကုန်ဌာနရဲ့အကြံပေါ့။အဲ့တော့အဲ့ဒီကဘာလို့ခဲ့လဲဆိုရင်ကျွန်တော်ဖတ်မိတော့ပေါ့နော်။ဒီအောက်ကုန်ဌာနကိုစက္ကန့်လုံးဖြေလိုက်တယ်။ဖြေလိုက်ပြီးတော့အင်္ဂလန်ကကုမ္ပဏီတစ်ခုတခါလေးအပြီးတောင်ပေးလိုက်တယ်။ဟိုအချိန်ကြီးအချိန်တစ်ခုတည်း အဲ့လိုလုပ်နေကြမှုတဲ့ဟာမျိုးနဲ့ဖောက်ခဲ့လိုက်တဲ့အခါတခါလေးဟိုအကြောင်းလေးဟာဒီကျင်းနဲ့ပုံစံဝင်သွားတယ်။ဆိုအဲ့လိုဟာမျိုးသွားတယ်ကျွန်တော်ကလက်ရှိပြန်လျားနေတော့ဘယ်လိုမှမဖြစ်နဲ့
။ဟုတ်ကဲ့ဆိုတော့အခုမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့ကမ္ဘာဘန်တို့အခြားဖွံ့ဖြိုးရေးဘန်တို့ကတော့တိုးတက်မှုအပေါင်းလက္ခဏာပြတယ်လို့အမြဲတမ်းရေးကြရဲထင်ပါတယ်တကယ်လက်တွေ့မှာရောမြန်မာပြည်သူတွေဘဝဒါဒီစိတ်နေနေကြည့်ရင်ပူပြီးတော့တာယာပျော်ရွှင်မှုရှိရလို့ထင်ပါလားစီးပွားရေးအဖြစ်လူတွေဟာအင်းကပစုတစ်ထည်သေးစီးရဲစီးရဲနံပါတ်တွေကိုပစုနှစ်ထည်သုံးထည်ဝလာနိုင်လားစသဖြင့်အဲ့လိုအခြေခံနဲ့နေနှိုင်းရှင်ပြီးပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့နိုင်ငံတကာဖွင့်ပြီးတော့ပြောကြတယ်ပြောကြတော့တကယ်တော့ဗျာဟိုရေမရှိတဲ့အိုင်ထဲကိုဟိုပေါက်လိုက်လို့ရှိရင်မရှိတဲ့နေရာကိုရေကဝင်ဖြည့်မှာတော့ပြေးကြတယ်အားဟိုတဲ့ပုံပြေးလေးနိုင်ငံလေးရှင်ကျွန်တော်တို့ကအဲ့လိုကြည့်လို့ရှိတာဟုတ်အဲ့တော့အဲ့ဒီမှာအခွင့်အရေးအများကြီးရှိတယ်အခုကကျွန်တော်တို့ကရတားဆွေးရတက်လာတယ်ရတားကမတက်နိုင်ဘူးကြီးတက်နိုင်ဘူးဖြစ်စီလည်းကိုစေတနာရဲ့အရင်းကြီးဖြစ်တယ်ဖြစ်ပေါ်ကြတယ်ကျွန်တော်တို့ကြောင်းတော့ကြောင်းတော့အခုကျွန်တော်ယူဆရတယ်ဟိုတိုက်ပြီးတာအတွက်ကဒီအပြောင်းလဲအခွင့်အရေးတို့ရနေတယ်အရင်နဲ့ဆိုင်ရင်တော့တိုက်ပြီးတာရဲ့အခြေအနေကဒီုံရတော့တိုးတက်လာလို့မြင်ပါလေအခုလည်းရှိတယ်ကျွန်တော်တို့လက်ရှိအခက်အခဲကကြောင်းနေနေတဲ့ကဟိုကြောင်းနေတဲ့အခြေအနေကအဟန္တာကြီးဖြစ်နေတာပေါ့ဒါနဲ့ဒါအကျော်မတော်ရမြောက်ကျော်သွားမယ်အေးလွမ်းမြန်မြန်ဆက်စကား
ဆိုတော့အဲ့ဒီလိုအခက်အခဲအတားအဆီးကိုပြင်နိုင်ခြင်းသည်အနောက်နိုင်ငံတွေအထူးသဖြင့် American ပြည်ထောင်စုကရင်းနှီးမြှုပ်နှံနိုင်တဲ့စီးပွားရေး atmosphere ဖြစ်လာနိုင်တဲ့အခြေအနေကိုဥတည်စီပါလားခင်ဗျာဥတည်နေမယ်ထင်ပါလား
အဲ့လားတော့ကျွန်တော်ထင်နေနည်းနည်းလို့မေး American နဲ့အနောက်နိုင်ငံတွေဥရောပနိုင်ငံတွေနဲ့လာပြီးရင်းနှီးမြှုပ်နှံနေအနေထားတော့ရှိတော့ရှိလာမယ်ဆိုတော့ဟိုအချိန်တစ်ခုလို့မေးအမေဖြစ်နေတာကတော့အဒီအာရှပေါ့ဂျပန်ကိုရီးယားအာဆီယံ
အိန္ဒိယရော
အိန္ဒိယလည်းပါပါလေဒါပေမဲ့အိန္ဒိယကတော့ထင်တယ်လို့မလာသေးဘူးပေါ့နော်မလာသေးဘူးဒါပေမဲ့ဒီဘက်မှာတော့ခုနကရေးမရှိတဲ့အိုင်ဖြစ်တဲ့အတွက်ကြောင့်အလားလာတော့အများကြီးရှိနေတယ်ဆိုတော့ဆိုတော့ကျွန်တော်တို့လည်းဖောက်ထည့်တယ်ဆိုတဲ့နေရာမှာဒါမျိုးပါလာပေါ့နော်ဘသူတွေလာနေအောင်ကိုယ်ကဘာလို့ဒီလဲဘယ်ပုံစံနဲ့လုပ်ပြီးမလဲအများကြီးမူတည်တာပေါ့လူလူလုံးတိုင်းအားကအခြေလို့နေသေးတယ်လေဒါနဲ့အခုတောင်မှတန်ဒီဒီသားကကိုဟာကိုကျုံလာတယ်တဖြည်းဖြည်းဆိုတော့နေရာကြအိဆောင်လုတ်ကြိုက်ပြီးနေတပါးနေတော့ချိန်တော့ချိန်တူတူဖြစ်ဖို့မလိုဘူးလေဒါကအဲ့လိုသူပေါက်ဆက်ဖြစ်တယ်လို့
ဟုတ်ချစံသားရဲ့မြန်မာရေးတုံးတက်ချက်ကိုကြာတာပရင်းနေမနေ့ခဲမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင
်တို့ရရှင်များရှင်မြန်မာနိုင်ငံကလူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးကဒီသတင်းပတ်ထဲမှာပဲကြားပြေဆုံးဖြတ်ချက်ချမှတ်တော်မှာပါ ICJ ရဲ့ဆုံးဖြတ်ချက်ဟာဆက်ရတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လားရိုဟင်ဂျာတွေအပေါ်လူမျိုးတွန်းအောင်ရှင်းလင်းဖို့ရည်ရွယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယားနိုင်ငံကတရားလူလုံဆွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲဆိုတာတွေကိုဖီယိုရီရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ဖီယိုရီရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုပြတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ်ဖီယိုရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဖီယိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်
။ဒါမဲ့စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုလူလူနဲ့ကြာမှာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။ရင်သွေးငယ်လေးတွေကိုအနာရောဂါကင်းပြီးကျန်းမာရေးကောင်းသူတွေဖြစ်လာစေဖို့ကိုဝင်ဆောင်ကာလာကစာလို့မွေးဖွားတဲ့အချိန်အသက်တစ်နှစ်ပြည့်တဲ့အထိအသေးအချာဂရုတစိုက်စောင့်ရှောက်ဖို့လိုအပ်တဲ့အကြောင်းဒေါက်တာတန့်စောကလူမှုနဲ့ကျန်းမာရေးအစီအစဉ်မှာပြောပြထားပါတယ်ရှင
်။လုံခြုံစိတ်ချတဲ့နေရာတွေမှာကလေးမွေးဖွားနိုင်မှာအနာရောဂါကင်းရှင်းပြီးကျန်းမာရေးကောင်းမွန်တဲ့ရင်းနှီးငယ်လေးတွေကိုမွေးဖွားနိုင်မှာဖြစ်တယ်လို့ကျန်းကျင်သူတွေကအကြံပြုထားကြပါဗျာ။ ကိုဝင်ဆောင်နေစဉ်အချိန်ကာလမှာတပ်ဖွဲ့မိရဲ့ထုကူဆရာဝန်ကြီးတွေနဲ့ပြသတိုင်နေမှုလို့လည်းဆိုတာကိုသိရှိထားကြပြီမဲ့မြန်မာနိုင်ငံမှာတော့ကိုဝင်ဆောင်မိခင်အများစုဟာမွေးဖွားချိန်မှသာစေုံစည်းကမ်းတွေကိုရောက်ရှိလာကြတာပါကိုဝင်ဆောင်မိခင်နေနေနဲ့ကိုဝင်ရှိတယ်လို့သိတဲ့အချိန်ကနေစပြီးတကြမ်းနားတဲ့သူတွေနဲ့ပြသတိုင်မြင်မှုတို့တို့ကလေးမွေးဖွားတဲ့အချိန်မှာလည်းလုံုံစိတ်ချရတဲ့ဆေးရုံစည်းကမ်းတွေမှာမွေးဖွားမှတာမမြောင်မနိုင်တဲ့အန္တရာယ်တွေကနေကာဝယ်ထားနိုင်မှာဖြစ်တယ်လို့ပလိုက်စီလုံးဆေးရုံကြီးမှကလေးတကူစီယာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါခင်ထွေးကအခုလိုပြောပါတယ
်ဒီမှာလုံုံစိတ်ချတာမွေးနိုင်မှသာလေကလေးရဲ့အနာဂတ်အတွက်စိတ်ချရတာပေါ့နော်ဥပမာကိုဝင်ဆောင်စဉ်ကလေးကဒီမှာလာပြီးတော့ကိုဝင်ပိုကြီးပေါ့နော်ဆိုတော့တာဖမီရဲ့ဆရာဝန်ကြီးနဲ့ပေးချဟိုပြတာထားမယ်မွေးတဲ့အခါလဲအသေးချာပေါ့နော်ကလေးကိုအသက်ရှူမမွန်းအောင်ချက်ချင်းငိုအောင်ပေါ့နော်အသေးချာပြုစုပေးရပါမယ်ပြီးတဲ့အခါကျတော့မွေးပြီးသားခါမှကြလို့ရှိရင်လည်းပဲဟိုအသားဝါသလားပေါ့အသားဝါတာတို့ကလေးကအချိုတက်နေတာတို့ဒါမျိုးတွေကဥနှောင်တွေကိုထိခိုက်စေနိုင်တဲ့အတွက်ဒါတွေကိုအသေးချာပြုစုပေးရပါမယ်နောက်ပြီးတော့မှဟိုသူတို့ကဟိုမျိုးမှုမှန်ကန်ရလားဆိုတာပေါ့နော်တောက်လျှောက်ဒီမှာတလမာတကြိမ်လောက်ပေါ့နော်တလအရွယ်မှာ3လအရွယ်6လအရွယ်9လအရွယ်စသည်ဖြင့်ပေါ့ကလေးကိုဆက်လက်ကြည့်ရှုစောင့်ရှောက်ပေးမှသာလေပိုပြီးစိတ်ချရပါမယ
်ကိုဝင်ဆောင်ချိန်မှာတပ်ဖွဲ့မိရဲ့ထုကူဆရာဝန်ကြီးတွေနဲ့ပြသနိုင်တာဟာအကောင်းဆုံးဆိုပေမဲ့မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာတော့တပ်ဖွဲ့ကျန်းကျင်တင်နာပြဆရာမတွေကသာအဓိကကြည့်ရှုစောင့်ရှောက်ပေးနေကြတာဖြစ်ပါတယ်ကိုဝင်ရှိတဲ့အချိန်မှာနှိစက်ရကျမ်းမာရေးဆောင်ရှောက်သူတွေစီမှာတည်တည်ချာချာအနှံ့ပြီးကျမ်းမာရေးဆောင်ရှောက်မှုတွေကိုမပြတ်မကွက်ခံယူပေးဖို့လိုတယ်လို့အတိုင်းအမြန်တောက်ဖမီးရဲ့အထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝင်းမင်းကပြောပါတယ
်ဆရာဝန်တွေဆရာမတွေရှိတယ်ရက်ွက်တဲ့ဒီဆေးရုံကြီးမှမဟုတ်ဘူးပေါ့တာရက်ရွာထဲမှာရွာတွေမှာ village တွေလေဟိုအမီတို့မရောက်နိုင်တဲ့နေရာတွေမှာတောက်ဖဆရာမလေးတွေရှိတယ်နားလေတဲ့ဆက်ကျွမ်းတဲ့ဆရာမတွေရှိတယ်ဆရာဝန်လေးတွေရှိတယ်သူတို့နဲ့အရင်ဆုံးကြားသပြီးတဲ့အခါသူတို့ရဲ့အကြံဉာဏ်ကိုလိုက်နာပါလို့သူတို့ကသူတို့စီမှာဆောင်ရှောက်လို့ရရင်ဆောင်ရှောက်လို့ရတယ်ဆောင်ရှောက်လို့မရရင်ဆိုပို့ပြီးတော့အဆင့်မြင့်တဲ့ specialist hospital တွေကိုပို့တဲ့လူတွေရှိတယ်အဲ့ဒါကြောင့်မို့လို့ပို့ရတဲ့လူမျိုးတွေရှိတယ်ပေါ့နော်မိန်းကလေးမျိုးတွေရှိတယ်ကြောင့်မို့လို့တည်တည်ချာချာကျန်းမာရေးဆောင်ရှောက်မှုကိုတော့အကအကွက်ယူပါလို့အန်တီကပြောချင်ပါတယ်
ကိုဝင်ဆောင်မိခင်တွေဟာရင်းသိမ်းကလေးတွေကိုအနာရောဂါကင်းပြီးကျန်းမာရေးကောင်းမွန်တဲ့ရင်းသိမ်းကလေးတွေအဖြစ်မွေးဖွားပေးလို့ကြတာပါအနည်းဆုံးတော့ကိုလက်အင်္ဂါဆွန်လင်းတဲ့ရင်းသိမ်းကလေးတွေအဖြစ်တွေ့မြင်လို့ကြတာဖြစ်ပါတယ်ကိုဝင်ဆောက်ဆောင်တဲ့အချိန်ကနေစပြီးမွေးဖွားပြီးတဲ့အချိန်ထိကျန်းမာရေးဆောင်ရှောက်သူတွေစီမှာစနစ်တကျ NMB ကုသအကြံပေးမှုတွေကိုတည်တည်ချာချာလိုက်နာဆောင်ရွက်သွားမယ်ဆိုရင်အနာရောဂါကင်းပြီးကိုလက်အင်္ဂါဆွန်လင်းတဲ့ရင်းသိမ်းကလေးတွေမွေးဖွားလာမှာဖြစ်တယ်လို့ဒေါက်တာဒဝင်းမင်းကပြောပါတယ
်ယောက်ျားဖောင်စီမိန်းမမိန်းလေးဆိုတဲ့အတိုင်းပဲကိုဝင်ဆောက်ရှိကလေးကကလေးလေးရောမိခင်ရောဟာပြပြဆုံဆုံကျန်းကျန်းမာမာဖြစ်ဖို့ကအသိအရေးကြီးပါတဲ့။မွေးကိုဝင်ဆားရှိကြတဲ့ကကိုလက်အင်္ဂါဆောင်ဖို့ကိုမိခင်ရဲ့ညီမချက်ပါနော်။ချောချောမောမောမွေးဖို့လာစီအောင်မွေးဖို့မိခင်တွေမှလည်းယောဂမရအောင်ကိုဝင်ရှိတဲ့အချိန်မှာယောဂတွေဝင်မလာအောင်ဒါတွေအကုန်လုံးကအရေးကြီးအချက်တွေကြီးပဲပေါ့တာ။အဲ့ဒါတွေကိုဆရာဝန်တွေရဲ့ပြုစုဆောင်ရှောက်မှုကုသမှုအကြံပေးမှုတွေကိုလိုက်နာရင်တော့မပပျောက်သွားတယ်မဟုတ်ဘူးပေါ့။ယော့နေသွားတယ်ဒီပြဿနာတွေမရှိတဲ့အတွက်ချောချောမောမောမွေးဖွားနိုင်တာပေါ့
။ငွေကြေးကုန်ကျမှုတက်တာတဲ့အစိုးရစီရင်နေမှာမွေးဖွားတာပဲဖြစ်ဖြစ်ငွေကြေးကုန်ကျမှုများပြားတဲ့ပုဂ္ဂလိကစီရင်နေမှာမွေးဖွားတာပဲဖြစ်ဖြစ်ကလေးမွေးဖွားပြီးတဲ့အခါကလေးငယ်လေးရဲ့အသက်တစ်နှစ်မကျော်ခင်အချိန်ကာလအထိကျမကြီးဆောင်ရှောက်မှုပေးနေတဲ့သူတွေနဲ့စဉ်စဲမပြတ်ထိတွေ့နေကြရအောင်ပါပါ။အသက်တစ်နှစ်အောက်ရင်းနှီးငယ်လေးတွေဟာကလေးထုကူဆရာဝန်တွေနဲ့တက်မှတ်ထားတဲ့ရခြင်းတွေအတိုင်းမပြတ်မကွက်ပြန်လည်ပြသတိုင်ပင်ပေးဖို့အလွန်ရေးကြည့်တယ်လို့ဒေါက်တာဒေါခင်ထွေးကပြောပါတယ်
။ဒီအန်တီရောဌာနအနေနဲ့ကတော့ဒီမှာမွေးတဲ့ကလေးတွေကိုဘတ်တန်ပေါ့နော်မွေးတဲ့နေရာမှာပြုစုပေးတယ်ပြီးတဲ့အခါကျလို့ရှိရင်တော့ဒီဆေးရုံမှာရှိစဉ်မှာလည်းပြုစုပေးတယ်နောက်တစ်ခါဆေးရုံမှာဆင်းပြီးတဲ့အခါကျတဲ့အခါကျတော့ဥပမာ1လ3လ6လစသည်ဖြင့်ပေါ့ကလေးရဲ့ပုံပြုံးမှုတွေကြည့်ပေးတယ်နောက်တစ်ခါကလေးရဲ့ကျန်းမာရေးပေါ့နော်စောင့်ရှောက်မှုတွေကိုပြုလုပ်ပေးပါတယ
်ရင်းနှီးငယ်လေးတွေကိုအနာရောဂါကင်းပြီးကျန်းမာရေးကောင်းမွန်တဲ့သူတွေဖြစ်လာစေဖို့အတွက်လုံခြုံစိတ်ချရတဲ့နေရာမှာမွေးဖွားဖို့လိုတယ်လို့မွေးဖွားပြီးတဲ့အခါမှာလည်းအသက်တစ်နှစ်ပြည့်ပြီးတဲ့အထိတကြွန်းနားလည်တဲ့သူတွေနဲ့စဉ်စဲမပြတ်ထိတွေ့ပြသပြီးစောင့်ရှောက်မှုခံယူဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပါ
ဒေါက်တာတန်ဆောစီစဉ်ထုတ်လွှင့်ပေးနေတဲ့လူမှုကျန်းမာရေးအစီအစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းရေဒီယိုအစီအစဉ်မှာနားဆင်နိုင်သလို TV အစီအစဉ်မှာလည်းတနင်္ဂနွေနေ့နေ့တိုင်းမှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစီစဉ်တင်ဆက်ပေးနေပါတယ်ရှင်။
ောပါဘောလုံးပွဲတွေကတော့ရာသီတစ်ပတ်ကျူလာပါပြီ။အင်္ဂလန်ပရီးမီယာလိဂ်မှာဆိုရင်လည်းပွဲစဉ်23ကိုရောက်လာပါပြီ။ဒီတစ်ပတ်မှာတော့လီဗာပူးကမန်ချက်စတာယူနိုက်တက်ကို9ဂိုးမရှိနဲ့နိုင်ပြီးတော့မန်ချက်စတာစီးတီးကခရစ်စတယ်ပယ်လစ်နဲ့9ဂိုးစီတည်ကြပြီးတော့လက်စတာကဘန်လီကို9ဂိုးတကိုးနဲ့ရှုံးသွားပါတယ်။ဒါကြောင့်လီဗာပူးက22ပွဲနဲ့တပွဲရောကစားပြီး64မတ်နဲ့ဇယားထိပ်မှာဦးဆောင်နေပြီးတော့မန်စီးတီးထက်16မတ်လက်စတာထက်19မတ်အသာနဲ့ဦးဆောင်နေပါတယ်။ဒါကြောင့်ဒီနေ့ Premier League ပြိုင်ပွဲမှာ Liverpool Champion ဖြစ်မယ်ဆိုတဲ့ပြောဆိုမှုတွေလည်းပိုပြီးတော့ကြဲကြဲလောင်လောင်ဖြစ်လာနေပါတယ်။ Man City နီးပြား Guardiola ကတော့ Liverpool ကိုလိုက်မိဖို့မဖြစ်နိုင်တော့ကြောင်းနဲ့ဒီနေ့ Premier League ဟာ Liverpool ရဲ့ဖလားပဲဆိုပြီးတော့ပြောလိုက်ပါတယ်။ဒါပေမဲ့ဘောလုံးရာသီကအခုမှတဝက်ပဲကျိုးသေးတာကြောင့် Guardiola ပြောသလို Liverpool ကိုလိုက်မိဖို့မဖြစ်နိုင်တော့ဘူးလား။ Liverpool အသေးအနေနဲ့ Champion ဖြစ်ပြီးလို့ကြိမ်းစေပေါ့ပြောလို့ရနေပါပြီလား။ဒီပေါ်မှာအကစားကလောင်ရှင်ရဲ့အမြင်တွေကိုလည်းနားဆင်ကြည့်အောင်ပါ။ Soccer Follow Channel ရဲ့ Editor ချုပ်ကိုကျော်ကျော်မျိုးဟန်ကတော့
ဒီကောင်မဖြစ်ဘူးလို့တော့မပြောနိုင်ဘူးနဲ့။ဒီပေါ်မှာ Champion ဖြစ်ဖို့ကတော့တော်တော်လေးရာများပါလိမ့်ထင်ပါ။အော်ဒီပေါ်မှာစူပါမူကတည်နေပြီးတော့သူ့ကစားသမားတွေကအကြမ်းအကြမ်းကြီးနေတယ်လို့အားလုံးတို့လူငယ်ကောင်းကပုံမူပြီးတော့စနေနေ့ပူပေါင်းလာတဲ့အတွက်ကြောင့်ဒီပေါ်မှာ Arsenal လိုရှုံးခွဲမရှိ Champion ဖြစ်သွားနိုင်မလားဆိုတော့ပဲဒီကြတာဆွေးနွေးကြအောင်လို့ဖြစ်
ဒါနဲ့ပတ်သက်ပြီးအားသာကလောင်ရှင်ကိုဇော်မျိုးတက်ရဲ့အမြင်ကရောဘယ်လိုရှိပါသလဲ
။ဒီပါဘူးချန်ပီယံဖြစ်ပြီးဆိုတာတရားကလားဆိုတော့ကျွန်တော်ပရီးမီယာလိဂ်ကနေတမိုင်းကောင်းနဲ့ရှိပြီးပြောရတာဆရာရယ်။1995-96ဘောလုံးရည်တော်မှာတော့ဇန်နဝါရီလရောက်တဲ့အချိန်မှာလူကာဆယ်ကမန်ယူရဲ့စက္ကမတ်အသားနဲ့မှတ်ပြီးပြောဥပအောင်ကူးတယ်ပေါ့။ဥပအောင်ရဲ့ရာသီပိတ်တဲ့အချိန်ကတော့မန်ယူကဒီမတ်အသားနဲ့သွားတာပေါ့။ဆိုတော့အဲ့ဒီစံလုံးနဲ့ချိန်တိုးပြီးကြည့်ရတယ်လို့ရှိရင်တော့ဒီဘောလုံးရည်ကလီဗာပူးချန်ပီယံဖြစ်ပြီဆိုတာပြောဖို့အတွက်ကတော့နည်းနည်းလေးစောနေပြီလို့ဆိုတော့ဟုတ်တယ်။ဒီလိုလည်းပဲမရှိသေးလေကြီးလိုက်တဲ့အခါကျတော့လီဗာပူးကတပွဲရော့အနေထားနဲ့လက်စားရဲစတုမတ်တာနေရဆိုတော့1995-96ဘောလုံးရည်တုန်းကလို့ဖြစ်ရင်တောင်မှပဲလီဗာပူးချန်ပီယံဖြစ်ဖို့ကတော့တော်တော်လေးပြေကြာတော့ရှိပြီလို့ပြောရမှာပေါ့။အော်ပြန်လို့ချုပ်ပြီးပြောရမယ်လို့ရှိတော့လီဗာပူးချန်ပီယံဖြစ်ဖို့ကပြေကြာတော့ရှိပြီ။ဆင်းနိုင်ဒီရတော့မယ်လို့ရှိတော့ကိုယ်ရတဲ့လုံလောက်တော့ချန်ပီယံဖြစ်ဖို့ပြေကြာသွားပြီလို့ပြောရတယ်။ဒီလိုလည်းကျွန်တော်ပြောလို့ပေါ့ဂျာထဲမှာလီဗာပူးကလည်းနောက်ထပ်ပွဲတွေနဲ့အများကြီးကြံအောင်ပါဘူးဆိုတော့1995-96ဘောလုံးရည်တုန်းကလို့ပြန်ဖြစ်မလာနိုင်ဘူးလို့လည်းပြောလို့တော့မရဘူးလို့ကျွန်တော်ကလည်းပြန်ချက်ပါ
ဘောလုံးရည်ဒီပြီးဖို့ပွဲစဉ်ထပ်ဝက်လောက်ဂျန်နေသေးတာကြောင့်လေဦးသွင်းချန်ပီယံဖြစ်ပြီလို့တကယ်ပဲပြောနိုင်ပြီလားဆိုတာကစိတ်ဝင်စားစရာပါ1996တုန်းကရာသီထက်ဝက်ကြိုးပြီး23ပွဲကစားပြီးချိန်မှာနျူကာဆယ်အသင်းဟာ12မတ်အသာနဲ့ဥဆောင်ခဲ့ပေမဲ့နောက်ဆုံးမှာမန်ချက်စတာယူနိုက်တက်အသင်းက4မတ်အသာနဲ့ချန်ပီယံဖြစ်ခဲ့မှုတဲ့မှတ်တမ်းတော့ရှိခဲ့ပါတယ်။ပုံမှန်အားဖြင့်တော့ပရီးမီယာလိဂ်ပွဲစဉ်လေးမှာနောက်ဆုံးပွဲစဉ်အထိအကျိတ်နယ်ကစားပြီးအလဲပြောင်းနေအများပြားဖြစ်လေရှိတာကြောင့်ဒီတစ်ချိန်မှာရောမျောလင့်မထားတဲ့အလဲပြောင်းတွေဘယ်လိုဖြစ်လာအောင်လဲဆိုတာကစိတ်ဝင်စားစရာတစ်ခုဖြစ်နေပါတယ်။သူတော့မျောလင့်မထားတဲ့အလဲပြောင်းတွေဖြစ်လာနိုင်ဦးမှာလားဒီပေါ်မှာအကစားကလောင်ရှင်ဟူသောမျိုးတန်ကဘယ်လိုသုံးသပ်ပါသလဲ
ဒီလေပြောင်းဖြစ်လာတဲ့ခါကျတော့ကျွန်တော်ပြောလို့ရတယ်ဒီလေပြောင်းတော့ဆက်ပြင်လာတော့ဆက်ပြင်လာတယ်ကွာဒီရာသီသမောင်းလုံးပွဲပြင်တော့ပွဲပြင်ပြည့်ပြီးရတယ်ဒီတော့နှစ်ပြီးပြောင်းတော့ဆက်ဦးဆောင်လာတာဒီပွဲပြင်20ပြည့်ရဲ့အချိန်ပြီးတော့ကွာဒီပွဲပြင်20ပြည့်ရဲ့အချိန်ကနေတော့လေးပွဲလောက်ပြီးတယ်ဒီတော့နှစ်ပြီးပြောင်းဆက်ပြီးဦးဆောင်နေတာလေးပွဲဆက်ရှင်းနေတော့ပါလေဒီအတပီးပြဥတော်နေမှာပေါ့ဒီလိုလေအဲ့လိုအချိန်မျိုးမှာကျွန်တော်ဒီလမ်းစီးပြီးတော့လက်စာတို့ကိုကြည့်လိုက်တဲ့အခါကျတော့သူတို့ကရှုံးတွေကတော်လေးများနေတယ်ဒီရှုံးတွေများနေတယ်ဆိုတော့ဥမာလက်စာကလေးရှိတယ်ဒီဝေရှုံးသွားပြီကမန်စီးပြီးဒီ5ဝေရှုံးသွားပြီဒီပီချာလီမှာလည်းဆရာပြည့်တဲ့အတိုင်းဒီလက်နောက်ပိုင်းကာလာလေးမှာကချန်ပီယံဖြစ်တဲ့အပင်ကလေးကများလို့ကျွန်တော်ဒီပြန်ပြည့်ကြည့်နေတဲ့ဒီဝေလောက်ပြီးရရှင်းခံတာများတာပေါ့ဒီလိုလက်စာတို့မန်စီးပြီးတော့ရောဘာသာချင်းမလို့မပြောဘူးကဖြစ်လာနိုင်တာပေါ့။ဒါဒီစက်ပုံကြီးဒီစဉ်းစားလို့ဒီလိုရှင်တော့စဉ်းစားမှာလည်းအဲ့ဒီအကြောင်းမျိုးကဖြစ်လာကြလဲ။ဒီလိုဟာဒီစက်ပုံလုံးကြီးကမန်ယူရရတဲ့ခြူသွားနဲ့မန်ယူရရတဲ့စိတ်ဓာတ်မျိုးလက်စားလို့မန်ပြီးပြီးတော့ဒီနေ့ပေါ်လို့မှရမယ်ဆိုလို့ရှင်တော့ဒီဘာဘူးပြအဲ့ဒီအကြောင်းဖြစ်လာတယ်။အဲ့လိုမှမဟုတ်ဘူးလို့ရှင်တော့ဒီဘာဘူးပဲချန်ပီယံဖြစ်ဖို့အဲ့လိုကျွန်တော်လည်းပြောချင
်တယ်။ဒါနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုကျော်ကျော်မျိုးဟန်ကတော့
အဲ့ဒီတုန်းကဒီမန်ယူကိုနျူကာဆယ်ဆက်သွားရဆိုပေမဲ့မန်ယူရဲ့စူပါမူပိုင်းကနျူကာဆယ်ကပါလွန်ပြီးတော့နောက်ပိုင်းမှာဗန်ရက်ပြပေးမှုတော့မခံနိုင်ခဲ့တော့ပါဘူး။အခုကတော့
ဒီကလောက်အနေနဲ့ပြည်ကျတဲ့ရာသီတုန်းကအတွေ့အကြုံနဲ့သူ့သသားသမားတွေကလည်းပြည်ကျတဲ့ရာသီချန်ပီယံတော်တော်ဘူးလူပွဲအတွေ့အကြုံရှိကြရတယ်ရေဒီချိန်မှာတော့လေဘာဟုတ်ချေတော်ပြီးမက်ဆီဂျာကြော်ဆက်တာမျိုးလက်စားကြော်ဆက်တာမျိုးဖြစ်ဖို့အတော်လေးကိုခဲရင်းနေလို့ထင်ပါတယ်ဒါပေမဲ့အခုလက်ရှိအနေထားမှာတော့လေဘူးသေးဟာမဘေးစရာထိတ်မှာ အနည်းဆုံးပြိုင်မဲ့တွေကိုစက်သုံးမှတ်စလီမှတ်ဖြတ်ထားတာကြောင့်နင်းကလေဦးသွင်းချန်ပီယံဖြစ်မယ်လို့အတော်များများကတော့တွက်နေကြပါတယ်တကယ်လို့သာဂျန်နဲ့အသင်းတွေချန်ပီယံမဖြစ်နိုင်တော့ပဲပြောနေကြတဲ့အတိုင်းလေဦးသွင်းသာချန်ပီယံဖြစ်မယ်ဆိုရင်တော့လေဦးဘုဟာနှစ်ပေါင်း30အကြာမှာအမှတ်ပေးချန်ပီယံစုကိုပထမဆုံးအကြိမ်ပြန်ရမှာဖြစ်သလိုသူတို့တစ်ကြိမ်တစ်ခါမှမရဘူးသေးတဲ့ပရီးမီယာလိဂ်
ကိုရနိုင်စီစစ်တက်ဆက်ပေးနေတဲ့အားကစားသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DVB ရုပ်သံလိုင်းကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါတယ်။ DVB ရုပ်သံဆလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာပုံမှန်ကြည့်ရှုနေကြ VOA ရဲ့ eShot Intercept 17နဲ့ Mia 73တို့ကနေပြသနေတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကန်တာတွေကို DPP ရုပ်တံလိုင်းကနေပြီးတော့ကြည့်ရှုနိုင်ကြတာဖြစ်ပါတယ်ရှင်။အခု VOA ရဲ့ Mobile App အသစ်လဲမဲ့အကြောင်းကိုလည်းပြောပြခြင်းပါသေးတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ရဲ့လက်ရှိ mobile app ကိုဇန်နဝါရီလကုန်ကစပြီးရပ်ဆိုင်တော့မှာဖြစ်ပါတယ်။ VOA မြန်မာဌာနဆိုပြီးမြန်မာစာနဲ့ရေးချတဲ့ mobile app အစ်စ်ကို Apple နဲ့ Android ဖုန်းနှစ်မျိုးစလုံးအတွက်သက်ဆိုင်ရာ App Store တွေမှာရရှိနိုင်ပါတယ
်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။မနေ့ဖန်ကြာသာပရင်းနေ့မနေ့ဖက်အစီအစဉ်တွေမှာလည်းဦးကျော်စံတာရဲ့မြမအရေးသုံးသပ်ချက်လူလူကျမ်းမာရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။အခုဗုဒ္ဓဦးနေညဘက်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖေရှားနိုင်ရေးတရားစွဲထားတဲ့ပေါ်ထက်လက်တော်မှာဒီကနေ့စတင်ချားနာရမှာဒီမိုကရက်အောက်လွှတ်တော်ကိုယ်စားလှယ်တင်ပြကြမှာဖြစ်ပါတယ်။ချားနာမှုဆိုင်ရာစီမင်းတွေကိုမနေ့2နာရီထိုးလောက်တဲ့အထိလွှတ်တော်မှာ3နာရီကြာအပြင်းထန်ငြင်းကုန်ခဲ့ပြီးနောက်ဒီမိုကရက်ကိုယ်စား58ယောက်ကကန့်ကွက်ပေမဲ့ရီပက်ဘလစ်ကန်ကိုယ်စား53ယောက်ရဲ့ထောက်ခံမှုနဲ့အတည်ပြုခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့ကကမ္ဘာစီးပွားရေးဖိုရမ်မှာတက်ရောက်နေတဲ့သမ္မတထရန့်ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းငြင်းဆန်ပြောဆိုခဲ့တာပါ။အမေရိကန်ပြည်ဝင်တာမြင့်မဲ့ခီးစွာတာမြင့်ချက်တဲ့နောက်ထပ်နိုင်ငံတချို့ကိုတတ်မှတ်တက်သွင်းမှုအမေရိကန်ဆွေးကပြင်ဆင်နေတဲ့အကြောင်းသမ္မတထရန့်ကပြောလိုက်ပါတယ်။ကမ္ဘာကြီးမှာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အမေရိကန်ပြည်ထောင်စုလုံခြုံဖို့လိုအပ်တဲ့အကြောင်းဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကပြောကြားခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်နိုင်ငံထဲမှာသေဆုံးသူအရေထွေဟာ18ယောက်ထိရှိသွားပြီဖြစ်တဲ့အကြောင်းပြည်နယ်ငံကဒီနေ့ပဲကြေညာလိုက်ပါတယ်။ဒီလိုချင်းမိုင်းကော်မရှင်ကထုတ်ပြန်လိုက်တဲ့စာရင်းအရသေဆုံးမှုတွေဟာဟူဘေးပြည်နယ်မှာဖြစ်ခဲ့တာဖြစ်ပြီးပြည်နယ်ပေါင်း73ခုမှာကူးစက်ခံရသူ440ထိရှိတဲ့အကြောင်းလည်းအတည်ပြုပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်ရောရညာဒုက္ခသည်ကလေးတွေကိုပညာရေးအကူအညီပေးဖို့ဘင်္ဂလားဒေ့ရှ်ဆွေးရောက်ကိုနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရညာကလေးတွေပညာသင်ကြားခွင့်ရရေးဘင်္ဂလားဒေ့ရှ်ဆွေးရောက်ကိုတိုက်တွန်းတဲ့လှုပ်ရှားမှုတစ်ခုကိုလည်းစတင်လိုက်တာပါ။ထောင်ပေါင်းကြီးရဲ့ရညာကလေးတွေဟာမြန်မာနိုင်ငံမှာသာမကဒုက္ခသည်ဖြစ်ခိုလုံနေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းပညာမသင်နိုင်ပဲဖြစ်နေရတဲ့အကြောင်းလည်းထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်။
ပေါ်ရင်းနေညာဘက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါတယ်ရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dexter Wendred ဖြစ်ပါတယ်။မနေ့ဖန်ကြာသပတေးနေ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းတူမီတာ24 40 51ကနေပြီးတော့ဖန်ယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနိုင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.
Welcome to the